Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်အောက်တိုဘာလ30ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဆိုင်းနိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မချင်းမြတ်တက်ပါဒီမနေ့ကင်းတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့အတူပြောပြပေးပါပါမြန်မာအရေးနိုင်ငံတကာကနေအချိန်မီဖြည့်ရှင်းမှုအတွက်အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းချက်နာဘတ်ဂနာကတိုက်တွန်းလိုက်ပါတယ် NLD နိုင်ငံကဦးဝင်းထင်ကိုနေပြည်တော်တရားရုံးကျုံးကနေစောက်ကြံလေးကထောင်နဲ့အနှစ်20ချမှတ်လိုက်ပါတယ်အီရန်နိုင်ငံသား၄ဦးနဲ့အီရန်ကုမ္ပဏီနှစ်ခုကိုအမေရိကန်ကအရေးယူတန်းခတ်လိုက်ပါတယ်ဒီလိုထူးခြားတဲ့တင်းတွေကြားမှာပါကိုညာဝင်းရပါဟု
တ်ကဲ့ပါခင်ဗျာဒီတရုတ်မြန်မာနယ်စပ်မှာတော့မြန်မာစစ်တပ်နဲ့ MNDA ကိုကန့်တပ်ဖွဲ့တို့စစ်ရေးတင်းမာနေကြပါတယ်
။ပုံစံဒေသဖက်မှာကတော့ MNDA ရဲ့ခံတဲ့အနေထိုက်ဖို့စီစဉ်နေတာဟာသူတို့ကတော့အနေနဲ့ခိုင်အောင်ပေါ့တော့စီစဉ်နေတယ်လို့ကျွန်တော်ထင်ပါတယ်
။ CIA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဝန်ကြီးနော်ဘူးပြောကြားသွားတာဖြစ်ပါတယ်။ဒီလိုသတင်းပေးပို့ခြင်းနဲ့အတူ KIO ထိန်းချုပ်နယ်မြေမှာကိုဗစ်ကူးစက်သူတိုးလာနေတာကိုဗစ်တိုက်ဖျက်ဖို့အတွက်ရွှေလင်းနဲ့ကျေကွန်ကမြန်မာပြည်ထွက်ခွာပေးဖို့တရုတ်အာဏာပိုင်တွေကညွှန်ကြားတာတခါထိုင်းနယ်ဇက်အုံးဖြန်ဒုက္ခတဲ့စခန်းမှာလည်းကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။အမျိုးသမီးကန္နာတူတာဆွန်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအပတ်စဉ်ကန္နာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ။
နိုင်ငံကိုင်ပြည်ပကြရီကြီးထွားလာနေတဲ့မြန်မာနိုင်ငံမှာအခြေအနေတွေပိုပြီးဆိုးမလာခင်နိုင်ငံတကာအတိုင်းဝန်ကနေဝန်ဝန်ဖြည့်ရှင်းချဖို့အတွက်ဒီသတင်းဖတ်ကုံတာဝန်ကြတန်းကုံဆုံတော့မယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ကြောင်းအတွင်းမှုချုပ်ယုံကပြောပါတယ
် The security, humanitarian and human rights situation in Chin State as well as in Sagaing and Magway regions has been deteriorating
in the past Sagaing နဲ့ Magway တိုင်းတွေမှာမကြာခင်သတင်းဖတ်တွေအတွင်းလုံခြုံရေးလူသားချင်းစာနာမှုနဲ့လူခွင့်အခြေအနေတွေဆိုးဝါးလာနေပြီးသတင်းတွေအရ2019ရခိုင်ပြည်နယ်မှာစစ်တပ်နယ်မြေရှင်းလင်းရေးကာလကြုံပြရတဲ့ဖြစ်ရပ်မျိုးတွေရှိနေပါတယ်လို့အထူးကိုယ်စားလှယ်ခရစ်စတင်းဘော့ဂနာရဲ့ပြောကြားချက်ကိုနယူးယောက်ကုလသမဂ္ဂရုံးချုပ်ကတောက်ကြံတဲ့သတင်းစာရှင်းလင်းမှုအတွင်းအသိမှုချုပ်ရုံးရဲ့လက်ထောက်ပြောခွင့်ရဖာရန်ဟက်ကပြောတော်တာပါဒေသရဲမှာစစ်တပ်ကအင်အားတိုးချနေတာအတွက်ပဋိပက္ခတွေပြင်းထန်လာမဲ့အလားအလာတွေရှိနေတယ်လို့လည်းပြောပါတယ်ဒါကြောင့်အခြေအနေတွေဒီတဲ့ပိုမဆိုးလာခင်နိုင်ငံတကာတိုင်းဝန်ကလည်းတင်းကြီးတင်းညွတ်တဲ့အကာအကွယ်ပေးဖို့လည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်တိုက်တွန်းချက်ထွက်မလာခင်တောက်ကြံတဲ့အစောပိုင်းမှာပဲပဋိပက္ခတွေနဲ့တင်းမာမှုကြီးထွားနေတဲ့ချင်းပြည်နယ်ထန်တလန်မြို့မှာမိလောင်မှုကြောင့်နေအဆောက်အဦများပြားပျက်စီးပါတယ်။ဒေသခံကာဝေးတပ်ဖွဲ့တွေနဲ့မြို့ကန်တွေကတော့မိလောင်မှုဟာစစ်တပ်လက်ချက်လို့ဆွဆဲပြီးစစ်ကောင်စီဘက်ကတော့တုံ့ပြန်တာမတွေ့သေးပါဘူး။မီးလောင်မှုကြောင့်ဗြိတိန်ရှေ့ဆက်နိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ရုံးပါဝင်နေအဆောက်အဦတရားထဲမှာပျက်စီးခဲ့ရတယ်လို့လည်းဒီဖွဲ့ကသတင်းထုတ်ပြန်ပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နိုင်ငံကဦးဝင်းထိန်ကိုနေပြည်တော်တရားရုံးတရုံးကနေနိုင်ငံတော်အကြီးအကျယ်ပြစ်အောင်လှုပ်ဆောင်မှုပုံမှန်1နှစ်4နဲ့စွဲချက်တင်ပြီးမနေ့တောက်ကြံနေကထောင်ဒဏ်အနည်း20ချမှတ်လိုက်ပါတယ်။အဲ့ဒီအတွက်အထက်တရားရုံးကိုအယူခံဝင်သွားမယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။ဒီကရေဖေဗူလာတရနေ့စစ်အာဏာသိမ်းပြီးနေပြည်တော်မှာသတင်းဌာနတချို့နဲ့တွဲဆုံကပြည်သူတို့ပန်ကြားချက်ဆိုပြီးပြောဆိုခဲ့ပြီးတဲ့နောက်ရဲ့အနေငယ်မှာသူ့ကိုဖမ်းဆီးကနိုင်ငံတော်အကြီးအကျယ်ပြက်စီမှုဆိုပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။သူ့ပေါ်စွဲဆိုထားတဲ့ပုံမှန်1နှစ်4ကာကြီးအရာထောင်ဒဏ်9နှစ်ကြားခံရမယ်လို့ပြဋ္ဌာန်းထားပေမဲ့စစ်ကောင်စီကဖေဗူလာ24ရက်နေ့မှာအမြင့်ဆုံးပြစ်ဒဏ်ကိုအနှစ်20လို့ပြောင်းလဲသတ်မှတ်ခဲ့ပါတယ်။အသက်89နှစ်ရှိဦးဝင်းတိန်ဟာကျန်းမာရေးကောင်းမွန်တယ်လို့သူ့ရဲ့ရှေ့နေကပြောပေမဲ့သူ့မှာစီးကျိုသွေးလုံးနဲ့နှလုံးရောဂါတွေခံစားနေရသူဖြစ်ပါတယ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံကအတိုင်းဝိုင်းကစစ်အာဏာသိမ်းမှုနဲ့နောက်ဆက်တွဲဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုနေတဲ့အချိန်မှာပဲဖယ်ရှားခံခဲ့ရတဲ့အစိုးရခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူအများအပြားကိုဆက်လက်ဖမ်းဆီးအရေးယူထားပါတယ်ခင်ဗျာ
ဥရောပကိုခီးထန်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာG20 ထိပ်သီးအစည်းအဝေးမတိုင်ခင်အရေးပါတဲ့မဟာမိတ်ဖြစ်တဲ့ပြင်သစ်နိုင်ငံရဲ့သမ္မတ Emmanuel Macron နဲ့အီတလီနိုင်ငံမှာတွေ့ဆုံပြီးဆက်ဆံရေးပြည်လည်ဖို့ကြိုးစားခဲ့ပါတယ်။ပြင်သစ်ကိုအတိမပေးဘဲ American Britain နဲ့ Australia တို့ကြားလုံခြုံရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုခဲ့တာဟာနမောနမဲ့လောက်ရဖြစ်ခဲ့ပြီးတိုက်ခါရှိတဲ့လောက်ရမဟုတ်ခဲ့ကြောင်းလည်း Vatican ပြင်သစ်တိုင်အောင်မှာတွေ့ဆုံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Biden ကဝန်ခံစကားပြောပါတယ်။ပြင်သစ်ကတမျိုးကျရင်းကိုတင်မော်ရီတိဆောက်ပေးမယ်ဒေါ်လာ65ဘီလီယံတန်ဖိုးရှိသဘောတူညီချက်ကို Australia ကဖျက်လိုက်ပြီးAmerican နဲ့ Britain တို့နဲ့ Nuclear ဆွမ်းအင်တုံရင်းကိုတင်မောတိဆောက်ပေးဖို့အပါဝင် August 3နိုင်ငံလုံခြုံရေးစာချုပ်ချုပ်ဆိုလိုက်တဲ့အတွက်ပြင်သစ်ကသူ့အတမတ်တွေကိုခက်တာပြန်လည်ဆင့်ခေါ်တဲ့အထိတင်မာမှုတွေဖြစ်ခဲ့တာပါ။ Australia နဲ့သဘောတူညီချက်ဟာအလုံးမဖြစ်တော့ဘူးဆိုတာပြင်သစ်နိုင်ငံကိုအချင်းတော်ကြားကလေးကအကြောင်းချတာပြီးဖြစ်မယ်လို့နားလည်ခဲ့ကြောင်းသမ္မတ Biden ကပြောကြားခဲ့ပါတယ်။သမ္မတ Biden နဲ့ပြင်သစ်သမ္မတ Macron တို့ဟာနိုင်ငံဆက်ဆံရေးမပြေလည်နှစ်ဖက်စလုံးဆုံးရှုံးမှုတွေရှိနိုင်တယ်ဆိုတာသိကြတဲ့အတွက်ဆက်ဆံရေးပြေလည်ဖို့နှစ်ဖက်စလုံးဆန္ဒရှိတာထင်ရှားတယ်လို့ Chatham House American ရဲ့အကြီးအကဲကတုံ့ပြန်ပါတယ်
။ American သမ္မတဂျိုးဘိုင်ဒန်ဟာတောက်ကြံလေးက Vatican ကျောင်းတော်မှာကက်သလစ်ခရစ်ယာန်သာနာပိုင်ပုပ်ယဟန်မင်းကြီး Francis နဲ့တနားယူကြောကြားတွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးအတွက်အတူတကွဆုတောင်းခဲ့ကြသလိုကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲလာမှုကိစ္စအပါအဝင်ကမ္ဘာရေးရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အီတလီနိုင်ငံရောမမြို့မှာဒီကနေ့စတင်ကျင်းပမဲ့ကမ္ဘာပေါ်ကစီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ဆွေးနွေးပွဲအတွက်ရောက်ရှိနေစဉ်အခုလိုတွဲဆုံကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကကက်သလစ်ဘာသာဝင်အတိုင်းဝိုင်းကြားသူနဲ့ပတ်သက်လို့သဘောထားအမြင်ကွဲပြားနေတဲ့ကိစ္စကိုတော့မဆွေးနွေးဖြစ်ခဲ့ဘူးလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။သမ္မတဘိုင်ဒန်ကကက်သလစ်ခရီးယာန်တဦးအဖြစ်ကိုဝင်ဖြတ်ချတာကိုလက်မခံပေမဲ့အမေရိကန်ကပြည်နယ်တချို့မှာကိုဝင်ဖြတ်ချခွင့်အပေါ်ကန့်သတ်နေတာတွေကိုသမ္မတတဦးအနေနဲ့စန့်ကျင်ခဲ့ပါတယ်။ဒီအတွက်ရှေးရိုးဆွဲအမေရိကန်ကက်သလစ်ယဟန်တချို့ကသမ္မတဘိုင်ဒန်ကိုအခမ်းအနားတွေမှာလက်မခံဖို့တိုက်တွန်းလာပြီလည်းရှိပါတယ်။အမေရိကန်ကက်သလစ်ခရစ်ယာန်အတိုင်းဝိုင်းကြားသဘောထားကွဲပြားမှုနဲ့ပတ်သက်လို့ပုံရံမင်းကြီးနဲ့ဆွေးနွေးတာရှိမရှိမေးမြန်းတာကိုတော့ပုဂ္ဂိုလ်ရေးဆွေးနွေးမှုအဖြစ်ပြောဆိုခဲ့ပါတယ်။ပုံရံမင်းကြီးဟာသမ္မတနဲ့သမ္မတကတော့ဂျေးဘိုင်ဒန်တို့နဲ့တီးတန့်သွေးဆုံပြီးတဲ့နောက်မှာနိုင်ငံကြ ాయి ဝင်ကြီးအန်တိုနီဘလန်ကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်အပါအဝင်အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့လည်းတွဲဆုံခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာပုံရံမင်းကြီးဖရန်စစ်နဲ့တွဲဆုံခဲ့တာအခုတစ်ချိန်ထဲပါဆိုရင်၄ချိန်ရှိပေမဲ့သမ္မတအဖြစ်တွဲဆုံခဲ့တာကတော့အခုပထမဆုံးအချိန်ဖြစ်ပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12.13 ညာတိုင်းဒိုမီတာ40 kHz 9413ညာတိုင်းဒိုမီတာ51 kHz 5805နဲ့တိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရီအမေရိကန်တန်ကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါလေဆူဒါမဆင်းနေနေကျင်းပဖို့အစီအစဉ်နေတဲ့ဆန္ဒပြပွဲတွေမှာပါဝင်တဲ့ငင်းငင်းစွာဆန္ဒပြသူတွေကိုအာဏာသိမ်းတဲ့စစ်တပ်ကလည်းဘလို့အကြမ်းဖက်မှုမျိုးမှမလုပ်ဖို့အတွက်အမေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။အာဏာသိမ်းစစ်တပ်ကဘာကိုအမှန်တကယ်လုပ်လာတယ်ဆိုတာဆင်းနေနေဖြစ်စဉ်ကပြသမယ်လို့အမေရိကန်နိုင်ငံရဲ့ဌာနအမည်မဖော်လို့တဲ့အရာရှိကြီးတူကပြောပါတယ်။ဆူဒါနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့တနင်္လာနေ့ကစပြီးအရသာစုကပြန်အုပ်ချုပ်ဖို့လိုလားကြောင်းပြည်သူတွေကလမ်းမတွေပေါ်ထွက်ဆန္ဒပြနေကြတာပါ။တက်ကြွလှုပ်ရှားသူတွေက leave ထွက်သွားဆိုတဲ့ကြွေးကြော်သံနဲ့တန်းနဲ့ချီပြီးဆင်းနေနေမှာဆန္ဒပြကြဖို့စီစဉ်နေတာဖြစ်ပါတယ်။ဆန္ဒပြမှုတွေအတွင်းတိုက်ခတ်ဖြိုခွဲမှုတွေကြောင့်အနည်းဆုံး9ဦးတေဆုံးရတယ်လို့ဒဏ်ရာရတဲ့ဆန္ဒပြသူက190ကျော်မနည်းရှိပြီလို့ဆူဒန်ဆရာဝန်များကော်မတီကနေပြောကြားလိုက်ပါတယ်။
ပါကစ္စတန်နိုင်ငံမှာပိတ်ပင်ထားတဲ့အစ္စလာမစ်အဖွဲ့အစည်းအဖွဲ့ဝင်ထောင်ပေါင်းများစွာဟာမြို့တော်အစ္စလာမဘတ်ကိုချီတက်ကြပြီးဖမ်းဆီးခံထားရတဲ့သူတို့ရဲ့ခေါင်းဆောင်ပြန်လွှတ်ပေးရင်းနဲ့ပြင်သစ်တန်အမတ်ကိုတိုင်းပြည်ကနင်းထုတ်ပေးရေးတောက်ကြံတွေကတောင်းဆိုဆန္ဒပြကြပါတယ်။ TLP အဖွဲ့ခေါင်းဆောင်ဆက်ရာဗီကိုတို့ဆန္ဒပြပွဲတွေကနေအကြမ်းဖက်မှုတွေဖြစ်စေခဲ့တဲ့အီဒီလကလေးကဖမ်းဆီးထားတာပါ။အစ္စလာမဘာသာဝင်တွေအထွတ်မြတ်ထားတဲ့တမန်တော်မိုဟာမက်ရဲ့ရုပ်ပုံကိုပြင်သစ်နိုင်ငံလားစင်တို့မဂဇင်းတစ်ဆောင်မှာကာတွန်းရုပ်ပြောင်ရေးဆွဲတာနဲ့ပတ်သက်ပြီးပြင်သစ်အစိုးရကအရေးမယူဘဲနေခဲ့တဲ့အပေါ်မကျေနပ်တဲ့အတွက်ပြင်သစ်တံအမတ်ကိုနှင်ထုတ်ဖို့ TLP အဖွဲ့ကစတင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။အီရန်ထူးတပ်ဖွဲ့တော်လိုင်းပြည်ဆောင်တပ်တွေနဲ့ဆက်နွယ်မှုရှိတယ်လို့အမေရိကန်ဘက်ကနေသတ်မှတ်ထားတဲ့လူပုဒ်ကို၄ဦးနဲ့ကုမ္ပဏီ2ခုကိုအမေရိကန်ဗန်နိုင်းဝန်ကြီးဌာနကတောက်ကြံနေမှာအရေးယူလိုက်ပါတယ်။အီရန်အစိုးရရဲ့အဝေးထိန်း drone အစီအစဉ်ကိုပံ့ပိုးပေးနေသူတွေကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းနဲ့သူတို့ဟာအီရန်ရဲ့ drone တွေကိုအကြမ်းဖက်အဖွဲ့တွေဖြစ်တဲ့ Hezbollah Hamas နဲ့ Houthi အပြင် Ethiopia ကိုပါရောက်အောင်အကူအညီပေးနေတယ်လို့လည်း American ဘဏ္ဍာရေးဝန်ကြီးဌာနကတောက်ကြံနေမှာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Iran ရဲ့မောင်းသူမဲ့ UAV ယာဉ်တွေဒေသရင်းပြန့်သွားတာဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချင်းချောက်နေတယ်လို့ဒုတိယဘဏ္ဍာရေးဝန်ကြီးကပြောပါတယ်။ Iran နဲ့သူ့ကိုယ်စားလှယ်စစ်သွေးကြော်တွေဟာUAV မောင်းသူမဲ့ယာဉ်တွေနဲ့ American တပ်တွေ American ရဲ့မဟာမိတ်တွေနဲ့နိုင်ငံတကာရေကြောင်းသွားလာမှုတွေကိုတိုက်ခိုက်နေတယ်လို့လည်းပြောပါတယ်။အခုလို American ရဲ့အရေးယူတန်းခတ်မှုနဲ့ပတ်သက်ပြီး Iran ဘက်ကတော့ချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပါဘူး
။တရုတ်ပြည်ဒီမာကြီးနဲ့တင်းမာမှုတွေကြီးထွားနေချိန်မှာပဲထိုင်ဝမ်ကျွန်းအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်နိုင်အောင် American ပြည်ထောင်စုကနေအကူအညီပေးဖို့တန်တိုက်တန်ချမှတ်ထားကြောင်းထိုင်ဝမ်ဆိုင်ရာ American သံအမတ် Sandra Okak ကပြောလိုက်ပါတယ်။ထိုင်ဝမ်ရေလက်ကြားနဲ့ဒေတာပြင်းမှာငြိမ်းချမ်းရေးတည်ငြိမ်ရေးအတွက်အစစ်မပြတ်ကြိုးပမ်းနေကြောင်းလဲထိုင်ဝမ်ဆိုင်ရာတန်တမန်အဖြစ်ပြီးခဲ့တဲ့ဇူလိုင်လကတာဝန်ယူခဲ့ပြီးတဲ့နောက်ပထမဦးဆုံးချိန်တောက်ကြနေကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါထိုင်ဝမ်နဲ့ပတ်သက်ပြီးချမှတ်ထားတဲ့တန်ဒိတ်တန်ဟာကြောက်ဆိုင်ကြောက်ခဲလို့ခိုင်မာပါတယ်လို့လည်းသူကပြောပါတယ်ထိုင်ဝမ်ကျွန်းတဝိုက်မှာတရုတ်ပြည်မှကြီးကစစ်လေရင်တွေပြန်တန်းခဲ့တဲ့အထိစစ်ရေးအရာချင်းချောက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာအမေရိကန်ကထိုင်ဝမ်ကိုအားပေးထောက်ခံမှုတွေပြသနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုက1989ခုနှစ်ကတည်းကတရုတ်တပြည်တော်မူဝါဒကိုလက်ခံပြီးတန်တမာရေးအရာတရုတ်ပြည်မှကြီးကိုသာအစိုးရအဖြစ်လက်ခံထားတာကြောင့်ထိုင်ဝမ်ကျွန်းမှာအမေရိကန်တန်ယုံလည်းမရှိပါဘူးခင်ဗျာ
။စနေနေ့မနေ့ခင်ထိတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုကမောင်စုံမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့သတင်းပြဖို့ချက်တွေကိုအရင်ဆုံးစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှတရုတ်နယ်စပ်နာဒီစီးရီးတင်းမာနေတဲ့အခြေအနေကိုပြောပြခြင်းပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသဘက်မှာရဲချားဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီချိန်ထဲမှာပဲစစ်ကောင်စီဘက်ကလည်းအဲ့ဒီဒေသမှာတပ်ညာတွေဖြစ်တင်းနေတာကြောင့်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်ကြောင်းသုံးသပ်မှုတွေလည်းရှိပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
။တရုတ်မြန်မာနယ်စပ်မူဆယ်မြို့နဲ့ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသဘက်မှာဇူလိုင်လ3ရက်ကစတင်ပြီးစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကံတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒီနှစ်ပွင့်လင်းရာသီမှာတော့ပုံမှန်ပြင်းထန်လာမယ့်အခြေအနေတွေရှိနေပါတယ်။လက်ရှိဒေတာတွင်အခြေအနေကိုကျူကုတ်ပန်ဆိုင်ဒေတာကန်တို့က VOA ကိုခုလိုပြောပါတယ်
။ဒီမှာသူတို့တက်ပတ်နေပြီးတော့ခင်ဗျားပို့ချဲထားတော့ရှိတယ်။ခင်ဗျားတော့သူတို့များရဲ့ကြံတဲ့အတိုင်းသားလည်းနဲ့ကြံတယ်။ဒါဒီဘက်ဒေတာကိုချွတ်ရရင်လည်းရောက်နေတာတော့ရှိရပါဘူး။ဟောဒီရက်ပိုင်းအကျင်းကိုသတော်ဆက်လက်ပန်ဆိုင်ဒီရက်ကဲမှာဖက်ခွဲရှိတာရှိတယ်ဟုတ်ဟုတ်။ဘုံဘောကလည်းဖတ်သွင်းရတယ်။အဲဒါကြည့်နေ။ဒီတော့ကိုကနဲ့ဖြစ်တယ
်။ပန်ဆိုင်ရဲစခန်းတိုက်ပွဲဟာအော်တိုဗာလာ23ရက်နေ့ကဖြစ်ခဲ့ပြီး MNDAA ကိုကန်တပ်ကရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။မွန်ဂိုဒေသခံတူကလည်းစတာဘရီနေကမွန်ဂိုအနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ
်။ဒါမန္တလေးဘောနမ်ဆူမှာဆိုနည်းနည်းဖြစ်တာပါလား။အတန်းနဲ့ကြားတယ်။နမ်ဆူပဲ။ဒါမွန်ဂိုနဲ့မွေးပါဘူး။ဒါမွန်ဂိုပြည်နာမှာ1920-1930လောက်ဖြစ်တာပါလား။
MNDAA ကိုကန့်တပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့အော်တိုဘာလ18ရက်နေ့လောက်ကစတင်ပြီးစစ်ကောင်စီဘက်ကအင်အားဖြည့်တင်းလာကြောင်းစစ်ကောင်စီရဲ့တပ်စခန်းတွေကကိုကန့်တပ်ဖွဲ့ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ကိုကန့်တပ်ဖွဲ့ကလည်းစစ်ကောင်စီရဲ့စစ်ကြောင်းတွေကိုကြားဖြတ်တိုက်ခိုက်တာတွေရှိကြောင်းဖော်ပြထားပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကျူကုတ်ပန်ဆိုင်နဲ့မွန်ဂိုဒေသမှာကချင်လွတ်မြောက်ရေးတပ် KIA တပ်မဟာ6အခြေစိုက်ထားတဲ့ဒေသလည်းဖြစ်ပါတယ်။လက်ရှိဒီဒေသမှာ MNDAA ကိုကန့်တပ်ဖွဲ့ခြေကုပ်ယူဖို့ကြိုးစားနေတဲ့အခြေအနေကြောင့်တိုက်ပွဲတွေပြင်းထန်လာနိုင်ကြောင်း KIA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကအခုလိုတုံ့ပြန်ထားပါတယ
်။တိုက်ပွဲပြင်းထန်လာနိုင်ပါတယ်။မင်းဆက်ဒေသလည်းဖြစ်နေတယ်။နောက်ပြီးတော့အဲ့ဒီမွန်ဂိုပုံကံဒေသဘက်မှာကတော့ MNDAA နဲ့ဟန်တဲအနေထိုက်ဖို့ပြည်စည်းနေလားဟာကိုသူတို့ကတော့အနေမထိုက်အောင်ပေါ့နော်။ပြည်စည်းနေမယ်လို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုရှိတာတော့ကျွန်တော်တို့K ရဲ့တမဟာချောက်နေမယ်လည်းပြည်ပြီးဖြစ်နေတယ်။ဆိုတော့အသက်ကနေနေစူးမှုရေးလို့ပြောရပါပေါ့သူတို့ကတော့အဲဒါကြောင့်ပြည်အားနဲ့လည်းအင်အားတွေ
ตุ๊เช่ท่าเรือพิมพ์ไปแล้วจนเราต้องได้ท่าเรือพิมพ์ไปเลยเดี๋ยวนี้จุฬาลงกรณ์สังกัดสัตว์เงี้ยเลยไต้หวันจังจูเก้าเป็นสายเป็นมาดูข้าเด็ดท่องเรือจ่อมงกุฎเป็นมาคนเงี้ยเราเนี่ยพังสายเป็นมาเตี้ยงาเสียจ่อเราเนี่ยสังกัดเต็งเซี่ยงเนี่ยจ่ายไปเลยไต้หวันพิบวัวจริงแล้วเนี่ยจีที่มันเนี่ยไม่เนี่ยมีอะไรจังเนี่ยเราลุเซอุลเป็นส่งเงี้ยไปเลยเขมีย
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြားရိုက်နားထောင်လို့ရတယ်လို့သတင်းဆောင
စနေနေ့မနေ့ကအစီအစဉ်တွေကိုသောရရှင်တွေရှုစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီ KIO ထင်းချုံနယ်မြေမှာကိုဗစ်ကူးစက်မှုတိုးလာတဲ့အကြောင်းကိုနားဆင်ရပါမယ်ကချင်လွမြောက်ရေးတပ်ဖွဲ့ KIO ထင်းချုံရာကချင်ပြည်နယ်အင်ဂျန်ရံမြို့နယ်အင်ကွန်လာဂျေးရွာအထက်တန်းကျောင်းနဲ့တရုတ်မြန်မာနယ်စပ်မိုင်ဂျာရံမြို့ကဒုက္ခသည်စခန်းမှာကိုဗစ်ရောဂါပိုးတွေ့တဲ့လူနာ800လောက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်အင်္ဂလာရွာမှာကျောင်းသား400ကျော်နဲ့မိုင်ဂျာယံမှာ400နီးပါးလောက်ကူးစက်ခံရပြီးဆေးဝါးနဲ့စားနပ်ရိက်ကအခက်အခဲတွေရှိလာနိုင်တယ်လို့ဆိုပါတယ်။ဒီအကြောင်းမြန်မာပြည်ကပေးပို့လာတဲ့သတင်းကိုကိုအောင်လင်ဦးကပြောပြမှာပါ
။ကချင်လွတ်မြောက်ရေးဖွဲ့ KIO ထင်းချုံရွာကချင်ပြည်နယ်အင်ဂျန်ယံမြို့နယ်ကအင်္ဂလာကျေးရွာထက်တန်းကျောင်းမှာကိုဗစ်ရောဂါပိုးကူးစက်မှုတွေကိုပြီးခဲ့တဲ့သတင်းပတ်ကောင်မှာစတင်တည်ပြခဲ့ပြီးပိုးထူးနေသည့်ဆိုရင်တော့450လောက်ရှိနေပါတယ်။ယောဂကုသသူတွေများလာတာတွေ့ရပေမဲ့ယောဂလက္ခဏာပြင်းထန်တာမျိုးတော့မတွေ့ရဘူးလို့လေ KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုပြောပါရဲ့
ကိုတော့ယောဂသားတွေကိုလည်းနေပပဖြစ်တယ်ရှိပါတယ်အဲကျောင်းဆရာမအစီမလဲဖြစ်တယ်ရှိတယ်လေအဒီအဖြစ်တာတော့ကျောင်းမှာပေါ့ဒါရင်ကျောင်းပေါ်ရဆောင်မှာအစဖြစ်တာဖြစ်ပါတယ်ခုတစ်ခါကတော့အဲ400ကျော်ပြီးထားတာရှိရပါတယ်ဒါပေမဲ့ဒီယောဂအခြေအနေတော့ဒီခုကတော့မရှိဘူးခင်ဗျာ
အင်္ဂလာချေးရထက်ထန်းကြောင်မှာတော့အင်ဂျင်ရဲ့မြို့နယ်နဲ့စွန်ပါဘုံမြို့နယ်ကချေးရွာတွေကကျောင်းသားတွေလာရောက်တက်လေရှိပြီးဘာသာရေးဖွဲ့စည်းတွေကဖွင့်လှစ်ထားတဲ့ဗိုလ်ဓာဆောင်တွေမှာနေထိုင်ကြပါတယ်အင်ဂျင်ရဲ့မြို့နယ်ဟာမေခနဲ့မလိခမြို့နယ်ဆွဲချာကတွေ့ကြံဒေသမှာတည်ရှိပြီးအသွာလာခက်ခဲတဲ့ဒေသဖြစ်တယ်လို့ပြည်ခဲ့တဲ့လာတွေကစစ်ကောင်စီတပ်တွေနဲ့ KIO ကြားတပ်ဖွဲ့တွေဖြစ်ပေါ်လာတဲ့ကြောင်းလုံခြုံရေးတင်းကျပ်ထားတဲ့ဒေသလည်းဖြစ်ပါတယ်လောလောဆယ်မှာတော့ယောဂပိုးကုသခံရသူတွေကိုတိကျခွဲကုသပေးနေတယ်လို့အသွာလာကန့်သက်တာတွေလည်းလှုပ်ထားတယ်လို့ပြောပါတယ်ဒါပေမဲ့လည်းကုသမှုအခြေအနေတွေပိုဆိုးလာမယ်ဆိုရင်စီးဝါးနဲ့ရိတ်ခါအာဟာရပို့ဆောင်ဖို့အခက်အခဲရှိနိုင်တယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ယောဂတွေပိုမှပြင်းထန်တာကိုယ်စံပြမတော်မယ်ဆိုလို့ရှိရင်တော့ဖြစ်ခဲ့တော့များရှိမှာပါလေ။ဒါကြောင့်လဲဆိုတော့အဲဒီမရှိနာတဲ့ကနေပဲဖြစ်တယ်လို့ရတဲ့နေရာဖြစ်ပါတယ်။တခြားနေရာနဲ့တော့မဖြစ်တယ်လို့အဲဒီဆေးဝါးပြည်ပြည်ဒီအတော့ယူလို့လည်းမရအောင်ဆိုတော့အဲစူးရလို့ရှိရင်တော့ဖြစ်ခဲ့ရှိမှာပါလေ။အဲနောက်တစ်ခုရှိတာကတော့အဲ့လိုမျိုးယောဂါတွေရောပြီးတဲ့ကဲဒီအစာဟာရတွေတော်တော်များများထောက်ပါကြရတဲ့ယောဂါတွေဖြစ်တယ်ဆိုတော့အဲ့ဒီအစာအားရပြီးခွာရှိတဲ့အစာအစာတွေဖတ်ပတ်ဖို့လည်းအရေးကြီးတာလေအဲ့ဒါတွေကလည်းအဲဒီဖြစ်တယ်တော့အဲဒီလိုပြောမလဲခက်ခဲရှိနာနာသာတဲ့ပုံကပ
ါဒီချိန်ထဲမှာပဲဇွန်ဇူလိုင်လောက်ကကိုဗစ်ပိုးကူးစက်မှုမြင့်မားခဲ့တဲ့ KIO ထင်းချုံရွာတရုတ်မြန်မာနယ်စပ်မန်ချန်ယံမြို့မှာလည်းပိုးကူးစက်မှုတွေပြန်လည်မြင့်တက်လာနေပါတယ်ကျောင်းပြန်ကူးစက်မှုရေကျုံနေရတဲ့မန်ချန်ယံမှာကူးစက်မှုအများစုဟာပါကတောင်စစ်ပြေးဒုက္ခသည်စခန်းမှာဖြစ်ပါတယ်။လူကြီး3000ကျော်ရှိတဲ့ဒုက္ခသည်စခန်းမှာလူ900ကျော်ဆစ်ဆစ်ပြီး200ကျော်ကူးစက်နေတဲ့ကြောင်းလဲစခန်းမှာအကူအညီပေးနေသူတယောက်ကပြောပါတယ်
။ဒီကျမတို့ကြည့်နေတဲ့ IDP စခန်းတစ်ခုဖြစ်တဲ့ဒီပါကတောင် IDP စခန်းကတော့အယောက်900ကျော်ပေါ့နော်။200ပဲဒီ IDP စခန်းကနေဒီ Care Center Treatment Center ဆိုတော့ရှိတယ်ဒီလက်ရှိဟိုမှာရှိနေတဲ့လူကအယောက်30ကျော်ရဲ့နောက်ချောပြေတောင်းတခုက60ကျော်ရဲ့နောက်ဒီဒေတာဝန်ကျင်ကလည်းဒီဒီချမ်းမှာလည်းဖြစ်နေတာ same ဟို treatment center အောင်မတော်ပဲကိုယ်အိမ်ကလည်းကိုယ်က home quarantine နဲ့လုပ်နေလို့ရတယ်ဒီမှာတကယ်ကိုယ်က300ကျော်400ပေါ့နော်ဒါနောက်အခုထပ်ဖြစ်ထားသေးတယ်
ဒီကဇွန်ဇူလိုင်လပြည့်အတွင်းမှာအသွာလာကန့်သက်ခဲ့တဲ့လက်ရှိစစ်ပေးဒုက္ခသည်စခန်းမှာရိတ်ခါမထောက်ပံ့တာ300ကျော်လာတဲ့ကြောင့်စားနပ်ရိတ်ခါခက်ခဲကြုံနေရတယ်လို့စေဝါလိုအပ်ချက်တွေရှိနေတယ်လို့လည်းသူကပြောပါတယ
်အဓိကလိုအပ်ချက်ကတော့အစားအသောက်ရဲ့စေဝါရဲ့လို့ကျွန်တော်ပြောရမှာဒါလို့ဆိုဒီအဒီစခန်းမှာကစားနပ်ရိတ်ခါပြက်လက်နေတာ300ကျော်ရှိပြီလေအခြေခံစားနပ်ရိတ်ခါကဖန်စီစားပေးပေါ့နော်မရတာခေါ300လောက်ရှိပြီစားတော့ခက်ခဲတယ်
ကျန်မာလေးတော့ကောင်းဖြစ်သွားပြီဒီပေါ်စစ်ဖြစ်တဲ့လူသွားပြီးတော့ချက်ကြီးစုတိုင်းဆိုင်ကလည်းဒါဖြစ်တဲ့နာဖြစ်တယ်ဒီအစ်ကမလည်းအမှန်ရှိရအောင်မိုင်းကိုမျက်မြင်ကြည့်ခါပါစီးပွားပိတ်ကတော့ဒါတော်တော်များများလိုတယ်ပြီးရင်အောက်ဆီဂျင်ရဲ့လိုအပ်နေတယ်အောက်ဆီဂျင်လိုရတဲ့ဆိုရင်ဒီရှိထားဖို့လိုတယ်လို့ပြောရှိမှာတော့မန်ချက်မှာယောဂဆူဆူဝါဖြစ်တဲ့အခြေအနေမျိုးရှိပဲအေးဝကု ကန့်သတ်မှုတွေကိုလည်းပြန်လည်ချမှတ်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့မန်ချန်မြို့မှာကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးစမ်းသပ်မှုတွေလုပ်နေပြီးပိုးမှုတွေ့တဲ့သူတွေကိုတော့ကာကွယ်ဆေးထိုးပေးတာတွေလည်းရှိပါတယ်မန်ချန်မြို့မှာဇွန်ဇူလိုင်လတွေကကိုဗစ်ကူးစက်သူလူနာ4500ရှိခဲ့ပြီးအသွာလာကန့်သတ်မှုတွေလည်းလုပ်ခဲ့ပါတယ်ဟော်ကိုလာကုန်ပိုင်းမှာပိုးတွေ့လူနာ200လောက်သာကျန်တော့တာကြောင့်စက်တင်ဘာလ1ရက်နေ့ကစအသွာလာကန့်သတ်မှုတွေကိုလည်းဖြေလျှော့ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းပြောပြသွားတာပါခင်ဗျာဒီလိုကူးစက်မှုတွေရှိနေတာကြောင့်ဒီရွှေလီနဲ့ကျေကောင်ကမြန်မာပြည်အဲ့ဒီဒေသကနေထွက်ပြေးဖို့တရုတ်အာဏာပိုင်တွေညွှန်ကြားတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်ယူနန်ပြည်နယ်ရွှေလီနဲ့ကျေကောင်မှာကိုဗစ်ရောဂါကာကွယ်ရေးအတွက်ပိုးသတ်ဆေးဖြန့်မဲ့အစီအစဉ်ကြောင့်မြန်မာနိုင်ငံသားတွေထွက်ခွာပြေးဖို့ယူနန်နိုင်ငံကြီးရုံးကအကြောင်းချထားကြောင်းကုမင်းမြို့မှာရှိတဲ့မြန်မာစစ်ကောင်ဒီမြန်မာကောင်စစ်ဝင်ရုံးကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်ဝန်ထမ်းတွေကလွဲလို့တရုတ်နိုင်ငံသားတွေပါထွက်ခွာပေးဖို့ညွှန်ကြားထားပြီးမြန်မာအလို့သမားတွေလည်းထွက်ခွာရမယ်လို့ဆိုပါတယ်မြန်မာပြည်ကပေးပို့လာတဲ့သတင်းကိုတော့ကုကမောင်စိုးမင်းပြောပြပေးမှာပ
ါမြန်မာနဲ့နယ်စပ်တရုတ်ရွှေလီနဲ့ကျဲကောင်မြို့ရဲ့အုတ်ချုံရီအေရီယာအတွင်းမှာပိုးတက်ဆေးဖြန့်တဲ့လုပ်ငန်းတွေကိုနေရာအနှံ့လုသွားဖို့ရှိတဲ့အတွေ့အဲဒီမှာနေထိုင်ကြတဲ့တရုတ်နိုင်ငံသားတွေရောမြန်မာနိုင်ငံသားတွေရောထွက်ခွာပေးရမယ်လို့ယူနန်ပြည်နယ်ပြည်သူ့အစိုးရနိုင်ငံခြားရေးရုံးကကူမင်းမျိုးကမြန်မာကောင်စစ်ဝင်ရုံးကိုအသိပေးလိုက်တာပါကူမင်းမျိုးကမြန်မာကောင်စစ်ဝင်ရုံးကယူနန်အစိုးရရဲ့သဘောထားကိုမနေ့အောက်တိုဘာလ29ရက်နေ့မှာတဆင့်ပြန်ပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီနေ့ထုတ်ပြန်တဲ့စာအရဆိုရင်မြန်မာနိုင်ငံသားအလုံးနေရပြန်ရဖို့တရားပြီးဖြစ်ကြောင်းရွှေလီမြန်မာလူမှုကွန်ရက်ရဲ့အသင်းရဲ့ဥက္ကဋ္ဌမိုင်ကောင်းဆိုင်ကပြောပါတယ်တချို့လည်းဒီရက်ပိုင်းမှာမြန်မာနိုင်ငံကိုအပြီးပြန်ဖို့ပြင်ဆင်နေကြောင်းသူကပြောပါတယ်
ကျွန်တော်တို့ရဲ့မြန်မာနိုင်ငံသားကဒီအထောက်အထားပြည်ပြဆိုဆိုပဲဖြစ်ဖြစ်ဒီတရုတ်ဖြစ်ဖြစ်ကုမတိုင်ခင်ကဒီမြန်မာပြည်ကိုပြန်ပို့မယ်လို့ကြေညာပါတယ်။အားသိချပါတယ်အားမြန်မာပြည်ပြန်ရမယ်သူတွေအတွက်ကျွန်တော်ကအစပေါ့ဗျာ။ကျေးဇူးနေတဲ့လူလည်းရှိပါတယ်ခင်ဗျာ။တကယ်လို့များရင်းနေရလာပြီးတော့ခေါ်တော်ပြီးမှတော့ပြန်ရမယ်ဆင်းနေပါတယ်မှာလားအဲလိုလည်းပြန်ရမှာလေ
။ထုတ်ပြန်ချက်စာမှာမပါပါမိမယ်တရုတ်လုပ်ငန်းရှင်တွေကြားမှာပြောနေတဲ့ကောလာဟလသတင်းတစ်ခုအရတရုတ်နိုင်ငံသားနဲ့အိမ်တောင်ကျတဲ့မြန်မာအမျိုးသမီးတွေကိုလည်းနေရပြန်ရမယ့်စီရင်မှထည့်သွင်းထားကြောင်းရွှေလီမျိုးကတခြားလူမှုကူညီရေးအဖွဲ့တချို့က VOA ကိုပြောပြပါတယ်။ဆေးဖြန်းမယ်ဆိုတာကတရုတ်အစိုးရဘက်ကအကြောင်းပြချက်တစ်ခုသာဖြစ်တယ်လို့လည်းသူကပြောပါတယ်
။ဆေးဖြန်းမယ်ဆိုတာကတော့ဒါနဲ့သူခံပြရကြမယ်။နှုတ်မဟုတ်ရင်သူလက်ပေးလုပ်ရင်လုပ်လဲလုပ်နိုင်မယ်။ဒါပေမဲ့ဆိုတာဒီဆေးဖြန်းတာတို့ကလူမှုနာပဲကြပေးရုံပဲကျွန်တော်တို့မြင်တာလေ။မြန်မာနိုင်ငံသားလုံးဝနေပိုင်ခွင့်မရှိပါဘူးလို့ကျွန်တော်တို့မြန်မာပြည်သားတိုင်းရင်းသားကလောလောဆယ်အရင်ပြန်ရမယ်လို့ကျွန်တော်တို့သတင်းကြားထားပါတယ်
။ဒီလိုမြန်မာပြည်ကိုပြန်လာတဲ့အခါမှာပိုင်ဆိုင်မှုပစ္စည်းတွေကိုယူဆောင်ခွင့်မရှိဘဲယောဂထိန်းချုပ်တဲ့အခြေအနေပေါ်မူတည်ပြီးမှသာပြန်လဲယူဆောင်ခွင့်ပေးမယ်လို့ကုမင်းမြို့မြန်မာကောင်စစ်ဝင်ရုံးရဲ့တဆင့်ထုတ်ပြန်ချက်မှာရေးသားထားပါတယ်။အရေးတကြီးယူသွားခြင်းနဲ့ပစ္စည်းတွေရှိတဲ့ဆိုရင်ဒေသခံဝန်ထမ်းတွေရဲ့ဦးဆောင်မှုနဲ့ယူခွင့်ပေးမှာဖြစ်ပြီးတရုတ်ပြည်တဲကနေနေချင်းပြန်ထွက်ပေးရမယ်လို့လည်းဖော်ပြထားပါတယ်။ယူနန်ပြည်နယ်နိုင်ငံခြားရေးဌာနကကုမင်းမြို့မြန်မာကောင်စစ်ဝင်ရုံးကိုအသိပေးပန်ကြားချက်ဟာရှင်းလင်းမှုမရှိဘူးလို့မြန်မာကုန်သည်တွေကမြင်ပါတယ်။ဘယ်နှစ်အပြီးပိုင်ထွက်ပေးရမယ်ဆိုတာကိုလည်းရေးမထားသလိုဒီသတိပေးချက်ဟာတရုတ်ပြည်ထဲမှာရှိတဲ့မြန်မာကုန်သည်လုပ်ငန်းရှင်တွေအလုပ်ရုံဂိုဒေါင်တွေပါအကျုံးဝင်သလားဆိုတာကိုတော့ရေးထားခြင်းမရှိပါဘူး။မြန်မာကုန်သည်တူကအခုလိုပြောပြပါတယ်။
တော်ရှိနေတဲ့ချင်းတွေတွေ့ရှိသူကပဒါကြတာဒီလိုလုပ်ကြတာသူသိကြတဲ့သူကတော့ငချေတော်တို့တို့ဆက်မှာဆက်ကောင်းနေတဲ့ဘုံပြည်လေးရှိတယ်သူကဘာလို့တော့ဇာကောင်းကိုဆိုရတာသိကြမှာဆိုလို့သူကပြောလိုက်တာနော်အချိန်ပါပြီးတော့ဆက်ပြရမယ်ဒီလိုရှိဒီလိုနိုင်ငံရယ်ဆက်ပါပြရမယ်လေအဲ့လိုပါလာတယ်က
ကိုဗစ်ကယောဂအကြောင်းပြုပြီးမြန်မာနဲ့ကုံသွဲနေတဲ့နေဇက်ကိတ်အားလုံးကိုတရုတ်ဘက်ကပိတ်ထားပါတယ်မြန်မာပြည်တွင်းမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေကြောင့်နေဇက်ဒေသမတိမငြိမ်ဖြစ်မှာကိုတရုတ်ကစိုးရိမ်နေပုံရကြောင်းကုန်သည်တွေကမြင်ပါတယ် ဒီရဲ့ပိုင်းမှာလည်းမူဆယ်တရ၅မိုင်ကုံသွေးရေးစုံတစ်လျှောက်မှာမေဇက်ချန်စီယိုကာယန္တာကိုတရုတ်ဘက်ကဇက်တိုက်လှုပ်ဆောင်နေပါတယ်။တရုတ်ဘက်မှာကရောဂါအကြောင်းပြုပြီးမြန်မာနိုင်ငံသားတွေကိုအစ်အစေးများနေတယ်လို့လုပ်ငန်းတွေလည်းအရင်ကလောက်မလဲပတ်တော့လို့မြန်မာပြည်တွင်းကိုပြန်လာသူတွေကတဖြည်းဖြည်းများလာနေပါတယ်။
မှုစဲအခြေစိုက်လူသားချင်းစာနာမှုအကူအညီပေးရေးကွန်ရက်ကစည်ရင်းပြုစုထားတဲ့အရေးအတွက်ရဆိုရင်တော့ဇူလိုင်လ24ရက်နေ့နောက်ပိုင်းကစလို့တရုတ်ပြည်ကပြန်လာတဲ့မြန်မာနိုင်ငံသားဟာ3လအတွင်းမှာ1400သုံးရာ32ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။သောရဆင်ကခင်ဗျာတရုတ်နယ်စပ်မှာလိုပဲထိုင်းနယ်စပ်ကဒီဒုက္ခသည်စခန်းမှာလေကိုဗစ်
ဒုက္ခတွေကြီးကဇက်တိုက်90မှုတွေဖြစ်နေတာကြောင့်အခက်အခဲမျိုးစုံကြုံနေရပါတယ်။ထိုင်းခြေဆိုင်VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်။ထိုင်းမြန်မာနယ်စပ်တပ်ပီနယ်တွေကအုံပြန်ဒုက္ခတွေစခန်းမှာကိုဗစ်90တူဒီလအတွင်း190နီးပါးတိရှိလာပြီးဒုက္ခတွေတွေမိသားစုလိုက်90မှုတွေဖြစ်နေတာပါ။ကိုဗစ်ဒုတိယလှိုင်းမှာတော့အနည်းငယ်သာ90ခန့်ပဲမဲ့ဒီလအတွင်းမှာတော့ဒုက္ခတွေကြီးက
ဆိုရင်ကြတယ်အဓိကအချင်းအပြင်ထွက်လို့မရတာဖြစ်တဲ့ကြောင့်စားရမရှိဘူးစားရမရှိဘူးတီဗီစီကပေးတဲ့ရိတ်ခါရိတ်ခါထုတ်ပြီးတော့ဘလို့မှမလောက်ကြဘူးလူကြီးတယောက်ကိုညရာ80နဲ့သုံးပတ်တလေးကတရာ90နဲ့တစ်ပတ်လေးယောက်ရှိတဲ့အိမ်ဆိုလို့ရှိရင်ရှေ့ရလောက်ရတယ်ရှေ့ရလောက်ရတယ်အဲ့ရှေ့ရလောက်ရတဲ့ဟာကိုအဲ့ဒီသူတို့တီဗီစီကနေပြီးတော့ဖွင့်ထားတဲ့ဆိုင်မှာသွားဝယ်ရ ဒီခါထုတ်ဖို့အတွက်ကတ်ပေးထားပြီးတာအဲ့ဒီကတ်ကအဲ့ဒီကတ်ထဲမှာပတ်စံထည့်ထားတယ်အဲ့ဒီအဲ့ဒီထဲကနေပြီးတော့မရှိရရတဲ့ဆိုရှင်ရှိရတဲ့တံမိုးကဆယ်ရက်လောက်စားလိုက်လို့ရှင်ကုန်ပြီလူတွေမှာကဒုက္ခတွေတွေမှာကတော်တော်များများကဒုက္ခတုခရောက်တဲ့ပူရောက်နေ
ဒုက္ခတွေရင်ဆိုင်နေရတာကတော့ကိုဗစ်ကပ်ဘေးကာလမှာစခန်းပြင်ပကိုထွက်လို့မရတဲ့အတွက်ဝင်ငွေနည်းငယ်ရဖို့အတွက်အနီးနားကစိုက်ခင်းတွေကိုသွားပြီးအလုပ်လုပ်ခွင့်တွေမရကြပါဘူး။အခုလိုမျိုးဇက်တိုက်90မှုတွေဖြစ်နေရင်လည်းအပြင်ထွက်ခွင့်တွေရဖို့ကလည်းမတေကြတော့တာကြောင့်စားဝတ်နေရေးအတွက်ပို့ပြီးတော့စိုးရိမ်လာကြပါတယ်။
မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲဖြစ်ပြီးဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေက2015 ခုနှစ်လောက်ကစပြီးနယ်စပ်တွေကဒုက္ခတွေကို ပေးနေတဲ့အကူအညီတွေကိုလည်း short charge လိုက်တယ်လို့ UNHCR နဲ့ထိုင်းအစိုးရကလည်းဒုက္ခတွေကိုမိမိဆန္ဒလျောက်နေရပြန်နိုင်တယ်ဆိုပြီးနေရပြန်ခွင့်ပေးခဲ့ပါတယ်။ဒုက္ခတွေရာကနန်းလောက်ကတော့နေရပြန်သွားကြပါတယ်။ဒါပေမဲ့ဒုက္ခတွေအများစုကြီးကတော့မြန်မာအစိုးရအဆက်ဆက်ဟာသူတို့ရဲ့နေထိုင်ရည်ကိုကာလတစ်ခုထိတာဝန်မယူပေးနိုင်တဲ့အတွက်နေရပြန်ရေးဟာမညှော်မှန်းနိုင်ပဲဖြစ်ရတယ်လို့ဆိုပါတယ်။အခုဆိုရင်အုံပြန်ဒုက္ခတွေစခန်းထဲမှာရှိနေတ ဒီနေ့ကနေ့တိုင်းနေကြရတာပါမြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်ကလေးကပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြသူတွေဟာတမျက်မှာနေရမှာရှိတဲ့ဒုက္ခတွေစခန်းကိုကူမှာခိုလုံနေထိုင်နေကြရပါတယ်တပ်ပြည်နယ်တွေကအုံပြန့်ဒုက္ခတွေစခန်းမှာတော့လူဦးရေ
6000ကျော်လောက်ရှိပါတယ်ရှင်။ဗီအိုအေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြတာပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Thai Com 6 Juru 6223ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျိုးရုပ်ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာရှိတဲ့မနေ့ကင်းဖြစ်နိုင်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။VOA အမေရိကန်တန်ကစနေနေ့မနက်ခင်းအစီအစဉ်လေးကိုအခုလက်ရှိတင်ဆက်နေတဲ့လိုင်းနိုမီတာ25 40 51အပြင်လိုင်းလမီတာ190ကပါကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
ဒီ FDA ရဲ့ခွင့်ပြုမိန့်တစ်ခုကိုရဖို့ဆိုလို့ရှိရင်ဒီဆေးရဲ့အာနိသင်တကယ်ထိရောက်သလားနောက်ပြီးတော့ဘေးဘက်ဆိုးကျိုးဘယ်လောက်ရှိသလဲအဲ့ဒီဟာတွေပြင်ဖို့ဒီတောက်ဆေးကိုထည့်မဲ့ဆိုခဲကလေးတွေဒီတောက်ဆေးနဲ့သွားပြီးတော့ဓာတ်ပြုံမှာဒါမျိုးလေးတွေအစ
ကိုဗစ်ကာကွယ်ဆေးထုတ်လုပ်မှုလုပ်ငန်းစဉ်တွေအကြောင်းရှင်းပြထားတာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့အမျိုးသမီးကန္တာအလှည့်ရောက်လာပါပြီမြန်မာနိုင်ငံကရွှေပြောင်းအလို့သမားတွေတန်းနေချီရှိတဲ့ထိုင်းနိုင်ငံမှာကိုဗစ်ကြောင့်လုပ်ငန်းတွေရပ်ဆိုင်ပိတ်သိမ်းတာတွေရှိနေကြမှာပဲမြန်မာလူသမားတွေလည်းအရင်ထက်ပိုပြီးအခက်အခဲတွေနဲ့ကြုံလာရပါတယ်အထူးသဖြင့်တော့အမျိုးသမီးတွေဖြစ်ပါတယ်အခုလိုမျိုးအလွတ်လွတ်မဲ့ဖြစ်တာတွေစားဝတ်နေရေးခက်ခဲလာတာတွေဒါ့အပြင်ကိုဗစ်ကြောင့်ခွဲခြားဆက်ဆံခံရတာတွေကြုံနေရပါတယ်ထိုင်းရောက်မြန်မာမျိုးသမီးတွေရဲ့အခက်အခဲတွေဘယ်လိုကျော်ဖြတ်နေကြသလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးတင်ပြထားပါတယ်ဗျာ
There's a path we must choose sometimes. Gotta stand up and fight sometimes.
ကျင်းကူးဆက်မှုတတိယလိုင်းကျန်းစစဝဝကျုံနေရတဲ့မြန်မာအင်္ဂလိပ်ချင်းထိုင်းနိုင်ငံမှာကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ကျခဲ့ရပြီးတော့အသွားအလာကန့်တန့်မှုတွေလည်းနေရာအတော်များများမှာဆက်ရှိနေတာကြောင့်တနေရာကနေတနေရာရွှေ့ပြောင်းလုပ်လုကင်နေကြရတဲ့မြန်မာနိုင်ငံကအလုပ်သမားတွေအတွက်အရင်နဲ့မတူတဲ့အခြေအသေးတွေပိုးပြီးတော့ကျုံလာနေရပါတယ်။ငကိုကလေးကအခက်ခဲတွေကြားမှာအလုပ်လုပ်နေကြရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်ကိုဗစ်ကာလမှာစားဝတ်နေရေးပိုးပြီးတော့ကျက်တဲလာတာပါ။ထိုင်းနိုင်ငံတောင်ပိုင်းဖန်ခခရိုင်ကစားတောက်ဆိုင်တစ်ခုမှာအလုံးလုံးနေတဲ့မက်ခင်ချိုဝင်းကတော့ကိုဗစ်ပထမလိုင်းတန်းစခဲ့တဲ့အချိန်ကတည်းကအလုံးလက်မဲ့ဖြစ်နေတာအခုဆိုရင်နှစ်နဲ့ချီရှိနေပြီလို့ပြောပါတယ်
။အခုကဒီကိုဗစ်ပိုင်းဖြစ်တဲ့အတွက်ကျွန်တော်တို့ကလုံးမရှိပါဘူးရှင်ကျွန်တော်တို့မျိုးသမီးတွေလည်းကျွန်တော်တို့အရင်ကဆိုလို့ရှိရင်ဒီဖန်ခဖက်မှာဆိုင်းပြီးဈေးဆိုင်တွေရောက်နေချင်းဈေးဆိုင်တွေရောက်တဲ့အခါကျတော့ပထမကိုဗစ်ကတည်းကပိတ်ထတာအခုထိလုံးမရှိဘူးရှင်ကျွန်တော်တို့မျိုးသမီးတွေလည်းကိုဗစ်ပထမနိုင်ငံတကာဖြစ်နေတာဆိုကျွန်တော်တို့ဆိုလို့ရှိရင်လေကျွန်တော်တို့လည်းဒီကမှလုံးရရှာတယ်မှာဒါမှရှာမတွေ့ဘူးဒါမှတစ်သေးတွေကြတော့ပြောတယ်ဟိုနှင်းဖွင့်မယ်လို့လို့ဒီနှင်းကိုဖွင့်မယ်လို့သူတို့တွေကအဲ့လိုမျိုးလင်းခဲတင်နဲ့ဟိုလားနောက်လားဖွင့်မယ်လို့လို့အဲ့လိုမျိုးသူတို့တွေကပြောနေတယ်မှာဒါမှတကယ်လို့ညာတခြားလုံးရှာမယ်ဆိုလို့ရှိရင်တော့ဒီကိုဗစ်ကမှတခြားတရားကွာနဲ့တရားကွာပေါ်ပေါ်ကလည်းဆင်မပြေဘူးအမရဲ့ဒီလိုရှင်ဒီနေရာတဝိုင်းလင်းရှာမယ်ဆိုတာအဲ့လည်းလည်းလည်းအားရရှာတဲ့အမရဲ့ခက်ခက်တွေးတယ်ခက်ခက်တွေးရဆိုတော့အဲ့ဒီမျိုးလည်းချဲတင်လည်းလည်းဘယ်လိုရှိစဲတိုးမှလည်းမသိဘူးဆိုတော့မပြောနိုင်ဘူးအမရဲ့ကျမတို့အလက်ရှိဖြစ်နေတာဒီကိုဗစ်ရောဂါကြောင့်ရဲ့ဒီလိုရှင်ဒီလိုင်းရှိလုံးလာမဲ့ဖြစ်နေတဲ့အခက်ခဲတွေရဲ့ဒီလိုရှင်ဒီလမ်းပန်းဆက်သွယ်ရေးခက်ခဲတွေရောခက်ခဲတွေရောခက်ခဲတွေကတော့အများကြီးမရဲ့
လက်ရှိမှာခင်ပွန်းဖြစ်သူတယောက်တည်းရဲ့လောက်အားနဲ့မိသားစုတစုလုံးကြက်ကြက်တဲတဲရက်တည်နေရတယ်လို့လဲမတ်ချိုမာကပြောပြပါဗျ။ဒီလိုမျိုးစားဝတ်နေရေးကြက်တဲတဲတစ်ချိန်ထဲမှာမြန်မာနိုင်ငံသားတွေကိုယောဂပိုးတည်တာတဲ့သူတွေအဖြစ်မြင်ကြတဲ့ထိုင်းတွေအများအပြားရှိနေပြီးတော့သူတို့ရဲ့ခွဲခြားဆက်ဆံတာကိုလည်းခံရတယ်လို့မတ်ချိုမာကပြောပါဗျ
။သူတို့ပြောတာကကျွန်တော်မြန်မာတွေကကိုဗစ်ဖြစ်ရတယ်ဆိုတော့သူတို့ခံရတယ်လို့လည်းပြောမှာမို့သူတို့ဟိုဈေးဝင်ချင်လို့ရှိရင်သူတို့ဈေးဆိုင်ရှိရနေပြီးလမ်းကနေရဆောင်ရတယ်သူတို့ထွက်လာပေးနေချိန်မှာဝယ်လို့ရတယ်အဲ့လိုမျိုးခွဲခြားဆက်ဆံတာကိုလည်းခံရတဲ့အချိန်မှာသူတို့ပြောတာကတော့ရှုပြောင်းလို့သူမစီကကူလာတယ်ဆိုပြီးတော့လေကျွန်တော်တို့အဲ့လိုမျိုးခွဲခြားဆက်ဆံလေးခံရတာသူတို့ပြောဖို့အမရေဒါပေမဲ့ကျွန်တော်တို့ခွဲမအဲ့လိုထိမရဘူ
းအစောပိုင်းပထမလိုင်းနဲ့ဒုတိယလိုင်းကိုဗစ်ကူးစက်မှုကာလတွေတုန်းကအခုလိုခွဲခြားဆက်ဆံတာတွေတိတ်မရှိခဲ့ပေမဲ့အခုနောက်ဆုံးကူးစက်မှုတွေဆူဆူဝါးဝါးကျုံလာရတဲ့အခါမှာတော့မြမာတွေကိုအပြစ်ဖို့ကြတဲ့သူတွေ
ခွဲခြားဆက်ဆံတာတွေပို့ပြီးတော့များလာတာဖြစ်တယ်လို့ထိုင်းနိုင်ငံတောင်ပိုင်းရောဘာဆက်ခင်တစ်ခုမှအလုံးလုံးနေတဲ့မခင်မှာစုကလည်းသူကြုံရတာတွေကိုပြောပြပါတယ်ကျမတို့ကြုံရတာတော့ကျမတို့ဖက်မှာဆိုရင်ထိုင်းတွေကအခုနောက်ဖြစ်တဲ့ကိုဗစ်မှာကြတော့နည်းနည်းခွဲခြားဆက်ဆံမှုရှိတယ်ရှင်ကျမတို့မြန်မာတွေပေါ့နော်အရင်လိုင်းတုန်းကတော့ခွဲခြားဆက်ဆံမှုမရှိဘူးအခုကြတော့ခွဲခြားဆက်ဆံမှုရှ
ကောင်းမတင်ဘူးလေမြန်မာတို့ဆိုရင်ကောင်းမတင်ဘူးလမ်းဖြတ်ခွင့်မရှိဘူးဈေးဆိုင်သွားတောင်မှခွဲခြားဆက်ဆံတာတွေပါတယ်ကျမတို့ဈေးထဲဝင်လို့ရှိရင်လည်းလက်ဖန်ထိုးလက်ဆေးအဲ့လိုမျိုးလေးပေါ့နေတော့မြန်မာလေးနားမလည်ဘူးပါညာစသည်ဖြစ်ပေါ်တော့အဲ့လိုပြောတဲ့ဟာတွေရှိတယ်ရှင်အခုပြရနိုင်မှာပေါ့ဟုတ်တယ်မကေမာဆိုနဲ့သူ့ရဲ့ခင်မုန်းဖြစ်သူတို့ကတော့ရောဘာချစ်တဲ့အလုပ် ဒီကိုဗစ်ကြောင့်ရပ်ပစ်လိုက်ရတာတွေရှိနေတာကြောင့်မြန်မာလူ့သမားတွေအများအပြားအလုပ်လက်မဲ့ဖြစ်ကုန်တယ်လို့မဖြစ်မှဆိုကပြောပြပါရစေ။
ဒီမှာတော့ပတ်မှာကြတော့စိတ်တူကြီးရှိတယ်ပြီးရင်ပြန်တော့ပြီးလို့ရှိရင်မွေးမြူရေးလို့ရှိတယ်ချင်းအဲ့ဒါကိုဗစ်ကြောင့်အလုပ်လက်မဲ့ဖြစ်သွားတဲ့လူတွေလည်းအများကြီးရှိတယ်နော်သူတို့ကိုဗစ်ချိန်မှာမွေးမြူရေးတွေနားလိုက်တယ်ဆက်မမွေးတော့ဘူးအဲ့လိုလူတွေလည်းရှိတယ်ချင်း ပြီးလို့ရှိရင်ကျမတို့ရောဘာသမားလေးကြတော့မိုးရသေးဆိုရင်မလုပ်ရဘူးလေအဲ့ဒါချားမှကြောင်းရွှေ့ပြီးတော့သွားလုပ်ကြတယ်လေခုချိန်မှကြတော့အဲ့လိုမျိုးကြောင်းရွှေ့ဖို့လည်းမရအလုပ်ရှင်တွေကလည်းသူတို့ပိတ်ဆံမရှိတဲ့ခါကြတော့အလုပ်မငှားကြဘူးလေနော်အဲ့ဆိုတော့ပို့ပြီးခက်ခဲဖြစ်တတ်ပေါ့ရှင်အရင်တော့ဆိုလို့ရှိရင်ပေါ့နော်ကျမတို့မိုးရသေးခက်ခဲပေမဲ့လည်းချင်းငှားစားတော့လို့ရတယ်အခုကအချိန် ที่มาเสียไม่เจียนช้ามาช่วยยังดีดอตัวลงลงยาแรงงานในปุ่มมาจานลาเมลิงอ่ะมวยวันนี้จะช้าลงตัวลงไหมคือว่าไอ้ลุงมิวเล็กยังลงมีอาวุธช่วยลงมีอาวุธชิงเอาลุงเล็กมีอาวุธโทรเลยสิซาโบซาโบก็ไม่ชิบุไอ้ลูกชิดเอาชิดเอ่อพี่ลูกเชี่ยมีมาดีมาแล้วเว้ยมีตาสีเดียวลุงส่วนยิ่งมาปูนายอุบอสิขาดยังส่วนยิ่งปูยาเลยคือว่าดูแลกูไม่แก่นายกูแลตัวไม่แก่นายนายยี่เด็กชิดเอาขาจารอแล้วมาตัวยาบุไอ้ลุงเล็กมีอุบอโน
แต่อีตะขาเล่ไม่จงหูเดาหาเลยเชียร์เด็กบ่ที่ลูกแค่เขียวจงนี่อะไรเช่นนะมวยยังยิ่งคุยยังยิ่งมาในงานบุพเพียงบุสุรามาเกย์ป้าจังเสียจุนี่อะไรบ้างเลยกูไปจังตัวลารีไปเช่ารอซีสก้าจีรามีมาในงานด้วยเช่นนี่ก็ปูไปอ๋อสูนี่ลารีจังใช่มาเวียอังยัดดีนี่อะไรพี่เดลูมีมาช่วยพี่ลูกตัวมาเวียก็เปียกจ้าบ้างเลยมีมาในงานจึงอ่ะมีตาสูสิมีรีเช่มาเลยกูไปจังลูเล่แค่นี้จ้าเลยตัวเองชินีบี ตัวยังมีตาสูงเองแต่ชั่วสูงเองปีกเลยยังไปงานไปส่งบ้านเกลือลูกมาเข้ามาสู้กับพี่ป้าเลยที่เดิมเนี่ยจะมาพัวส่งเลยใช่ยังไม่จีบจะมาโดนเลยมันนี่ต้องมาจะขาส่งเลยก็ตามมาซึ่งก็ยังรู้เลยไม่เอากูไปจ้างเจ้าเด็กจงยาตัวนี้ก็รอเนี่ยบางส่งลงยังกูยังบางส่งมาชินีแล้ววะแค่นี้เองจำไม่ก็เลยลูกดาริสูงเลยตัวที่ตามมาตัวละกันแต่เจ้าลูกดาวเยี่ยสีจ้าทาร์เอจ้วยมีตาสูงเองแต่กูเรียกพี่
สาวนี่ยี่เจ้าเจ้าปุ๊บสูรานี่เดี๋ยวลูกไอ้ดีตามมาพี่มาช่วยเปล่าลูกมาอีสาวเมียนี่ตุ๊ดอุ๊บเจ้แม่ตีด่ากับเปล่าไปคุณสุดจะมารู้สิสุดคุณสุดโดนเราฉาทักแค่ไหนจะมารู้สิที่ยักษ์เจ้ามาสีฟงบุญนั่นนี่มีอะไรคุณสุดเพ่มาคุยเพ่เลยมาคุยเพ่มาคุยเพ่ได้เพ่ได้เพ่ได้เลยกูหมดแต่ลุงยาวลีได้ลีเจ้าเลยกูหาดีนี่หาชาเลยปีอันนี้กันขวาดีดอกกันนี่นี่ขวาทับอยู่จะมีอะไรมากูนี่กันเนี่ยวิ่งเรียนอะ
ကိုမှာရှိတဲ့လူတွေကလည်းဒီထဲသားမရတဲ့ပဲဖြစ်အိမ်ဆောင်တဲ့တွေပဲဖြစ်ဒီကိုပိကာလာမှာအခုကိုရှိတာနဲ့ကိုစားနေရတယ်သူတို့ပြီးတော့ပြီးတာတယ်သူတို့ကံသူတို့ဘယ်လိုလူတွေဆင်းရွေးပြီးပြီးလဲတော့မသိကြဘူးကောနော်အခုတချို့ဆိုနဲ့မရတဲ့လူတွေရှိတယ်ရတဲ့လူတွေရှိတယ်အခုလဲလော်တော့အခုဆိုရင်ဒီထဲအခုရက်ွက်လော်တော့ချထားတာစီးဟုံးကတော့ဒီလေးရက်နေဖြစ်နေတယ်လို့ပြောတာပဲ အဲ့ဒီတရားဝင်တော့မကြသေးဘူး။ညာထားတဲ့နဲ့အခုနောက်ထပ်ကြတော့ဖေနဲ့အခုလေသားတွေနဲ့ဒီကျမတို့ရဲ့ဒီရွာခိတ်ကနန်းခိတ်ကြီးဆိုရင်ကျမတို့ကဟိုဟာလောက်မှာမဟုတ်အဲနောက်ထပ်25ရက်ပြန်ပြီးတော့လော့ဒေါင်းထပ်ချခံတာအရန်တော့ခတ်သေးတာပေါ့နော်။စာဝတ်နေကြီးကအစအကုန်လုံးကျက်တဲအကုန်ကြီးတော့
အခုကိုဗစ်ကြောင့်ကြက်တဲရီကျုံနေရတဲ့အချိန်မှာရွှေပြောင်းလုပ်သမားတွေအတွက်စာဝင်နေရေးကူညီထောက်ပံ့ပေးတာတွေကျန်းမာရေးအပြည့်ပညာပေးတာတွေပို့ပြီးတော့ရှိစေခြင်းနဲ့လို့လည်းမက်ခင်မှာဆိုတာပြောပါတယ်။လက်ရှိမှာထောက်ပံ့ပေးသူတချို့ရှိပေမဲ့လို့လုံလောက်တဲ့ထောက်ပံ့မှုတွေတော့ရှိမနေဘူးလို့သူကပြောပါတယ်။
အများစားတော့မဟုတ်ဘူးပေါ့နော်အခုကျမတို့ထိုင်းမှာဆိုရင်အရင်ပထမ၃ဒုံသွားဆိုလို့ရှိရင်ထိုင်းကျက်ချင်းကြီးပေါ့စပန်ကန်ချထိုင်းအဲ့ဒါတော့ကူညီပေးတဲ့ထိုင်းကျက်ချင်းကြီးပေါ့တို့ရိတ်ခါလေးဟိုပုံချောက်တွေပေါ့နော်ဒီကျက်သုံးမှာတော့သူတို့မကူညီမပေးဘူးရှင်အဲ့လိုမျိုး
အားဖြစ်စေတယ်ပေါ့နော်အခုလိုကိုဗစ်ကာလမှာအမျိုးသမီးတွေအမျိုးသားတွေချက်ကိုပို့ပြီးတော့စိတ်ဖြည်းဖြည်းမှုတွေများကြတယ်အမျိုးသားတွေအမျိုးသမီးတွေလုံမရှိလို့ကြံဖက်မှုတွေများတယ်အဲ့ဒါလေးကိုကျမတို့ကတင်ဒန်းလေးပေးပြီးတော့ဆယ်ယောက်လေး၅ယောက်လေးပေါ့နော်စုတယ်ပြီးလို့ရှိရင်နည်းနည်းပါပါပေါ့ဆန်လေးမမလေးအဲ့ဒါလေးတို့ကကြယ်လေးနည်းနည်းလေးပေးကြလေးတွေလို့ရှိနေချင်းအဲ့လိုလက်ရှိထိုင်း ဦးရေကနိုင်ငံရဲ့ဆေးရကိုင်းလုံးအောင်မရှိပါဘူးကိုဗစ်ကြောင့်ထိခိုက်ခဲ့ရတဲ့နိုင်ငံစီးပွားရေးပြန်လည်နံနံထူနိုင်ဖို့ကြိုးစားနေရဆဲဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေအတွက်ရောမြန်မာရွှေ့ပြောင်းအလုပ်သမားတွေအပါအဝင်အလုပ်သမားတွေအားလုံးအတွက်ပါခက်ခဲနေဆဲပဲဆိုတာတင်ပြရင်ဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုချီးမပေးရနာဝင်ပြုပါရှင်ချစ်မချင်းပြီးပြေပါရှင
တော်ရစီမကနာဒီလာကုံပိုင်းကစပြီးတော့ကျွန်တော်တို့ထုတ်လွှင့်နေတဲ့မီတာလိုင်းအပြောင်းလဲတွေကိုပြောပြချင်ပါတယ် VOA ရဲ့ညာပိုင်းထုတ်လွှင့်ချက်တွေကိုလိုင်းနမီတာ32 kHz 9335နဲ့9383ညလိုင်းနမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505ကပါထုတ်လွှင့်မှာဖြစ်ပါတယ်ကျွန်တော်တို့အခုလိုအေဟိုမနက်ခင်းပိုင်းအစီအစဉ်တွေကိုတော့လိုင်းနိုမီတာ19လိုင်းနိုမီတာ25လိုင်းနိုမီတာ32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကနေထုတ်လွှင့်သွားမယ်ဆိုတာကိုအတိအသေးတင်ပြအပ်ပါတယ်ခင်ဗျာအခုတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Halloween ပွဲတော်ဘယ်လိုဆင်နွှဲကြသလဲအားလဲရာဒီဈေးဝယ်ရာမှာကုန်စည်နှုန်းတက်ရတဲ့အကြောင်းရင်းနဲ့လာနေချီခံစားနေရတဲ့ကိုဗစ်နောက်ဆက်တဲ့ဝေဒနာတွေကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ
်။ Halloween ရာသီအတွက်ရွှေပြည်မီကမပေါင်းဖြစ်ပါ၊ပွဲတော်အတွက်ရွှေပြည်မီမို့လို့ရမှာနဲ့အလှဆင်မှုအတွက်ရွှေပြည်မီတွေကိုစိုက်ခင်းနေမှာစိတ်ကြိုက်သွားရောက်ဝယ်ယူနိုင်တယ်လို့ဘယ်သူကအကြီးဆုံးရွှေပြည်မီစိုက်ငင်လဲဆိုတာကိုလည်းပြိုင်ပွဲကျင်းပကြပါရယ်ဒီအကြောင်းကိုတင်ပြပေးပါမယ်။အမေရိကန်ရဲ့ဒလေးတစ်ခုဖြစ်တဲ့ Halloween ပွဲတော်ကိုအောက်တိုဘာ31ရက်နေ့မှာကျင်းပမှာပါ။ယဉ်ကျေးမှုပေါင်းစုံရာအမေရိကမှာရွှေပြောင်းချေချလာသူ Irish လူမျိုးတွေရဲ့မူရင်းဒလေးကနေအခုအခါမှာတော့အထူးသဖြင့်ကလေးတွေအတွက်ပွဲတော်တစ်ခုအဖြစ်ကျင်းပပါတယ်။ဟိုရုံးကရွှေဖြုံသီးကိုလူကောင်းပုံဖော်ပြီးအထဲမှာမီးထွန်းကမကောင်းဆိုးဝါးတွေကိုမောင်းထုတ်ဖို့ဆိုပြီးတော့လုပ်ခဲ့တာပါ။ဂျန်မာကအခုလိုပြောပါတယ်
ကျောင်းမှာရွှေဖြုံသီးအကြောင်းသင်ရပါတယ်အပြာရောင်လိမ္မော်ရောင်အမီအဖြူစသဖြင့်ရှိပါတယ
်ကယ်လီဖိုးနီးယားပြည်နယ်လိမ္မော်ခရိုင်မှာဆိုရင်လူမျိုးပေါင်းစုံနေထိုင်ကြပြီးလူဦးရေ80ရာခိုင်နှုန်းဖြစ်တဲ့သုံးသန်းကျော်ဟာအမေရိကမှာမွေးဖွားခဲ့သူတွေမဟုတ်တာကြောင့်ဘာသာစကားပေါင်းစုံကိုကြားနိုင်ပါတယ် BNN ကနေရွှေပြောင်းချေချသူတူ
ဦးက
ဒီနေ့မှာထဲမမြင့်တုံးကဒီမှာလူတော်တော်နေပါတယ်
Halloween နဲ့မတိုင်ခင်မှာရွှေဖြုံသီးတွေကိုတွားရောက်လည်ပတ်ကြတာကတော့ကလေးတွေအကြိုက်ဖြစ်ပြီးကစားနည်းမျိုးစုံလည်းစော်ကစားနိုင်ပါတယ်ဒေသခံတဦးဖြစ်တဲ့ Akash Patel က
ရွှေဖြုံသီးတွေနေရာတကာမှာတွေ့ရတယ်လို့ယထာစားစရာဆိုင်မျိုးစုံအားလုံးရှိပါတယ်
လူကြီးတွေအတွက်ကတော့အကြီးဆုံးရွှေဖြုံသီးဘသူဆိုင်နေလဲဆိုတာကိုပြန်ကြပါတယ်ကယ်လီဖိုးနီးယားတောင်ပိုင်းမှာတော့အကြီးဆုံးရွှေဖြုံသီးဟာ695ကီလိုအလေးချိန်ရှိပြီးဒေါ်လာ3250စုစုကူးသွားပါတယ်အနောက်မြောက်ပြည်နယ်ဝါရှင်တန်မှာတော့အလေးချိန်994ကီလိုရှိတဲ့ရွှေဖြုံသီးပိုင်ရှင်ဟာ1919ဒေါ်လာစုစုကူးသွားပါတယ်ခင်ဗျာ ဘာတဝဲမှာကုန်စည်ပို့ဆောင်မှုနှောင့်နှေးကြမ်းကြာနေတာကြောင့်အခုလာမယ့်အားလည်းရဲ့ဈေးဝယ်ရသည်မှာဈေးကွက်အတွင်းရွေးချယ်ဝယ်ယူစရာရှာပါမှုနဲ့ကုန်စည်လုံးကြီးမြင့်တာတွေကိုရင်ဆိုင်ရလာနိုင်ခြေရှိကြောင်းကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒီအကြောင်းတင်ပြပေးရမယ်။တယူပို့ဆောင်ရေးခက်ခဲကြောင်းမော်တော်ကားကွန်ပျူတာကစလို့အိမ်သုံးပစ္စည်းဒီကိုရီသုံးပစ္စည်းတွေဈေးတက်နိုင်ွယ်အခြေအနေဆက်ရောက်နေတာပါ။ဒီလိုနိုင်ငံကနေထုတ်လုပ်တဲ့ပစ္စည်းတွေကိုမှားယူသုံးစွဲရတဲ့စီးပွားရေးလုပ်ငန်းတွေဆိုရင်လည်းကုန်စည်လုံးကြီးမြင့်တဲ့တန်ကိုရင်ဆိုင်နေရတဲ့အပြင်အခုအခါမှာပစ္စည်းမှားယူရတာပိုခက်ခဲလာတယ်လို့ပြောပါရယ်။ Greater Than Games Company CEO Paul Bender က
If we're going to get a 40-foot cargo container from
ဒီ40ကွန်တိန်နာတလုံးကိုဆန်ဟိုင်းစိတ်ကမ်းဒါမှမဟုတ်ရှန်ကျန်းကနေကျွန်တော်တို့အခြေစိုက်တဲ့မီဇူရီပြည်နယ်စိတ်လူဝစ်ကိုပို့မယ်ဆိုရင်လွန်ခဲ့တဲ့နှစ်က 6,000 လောက်ပေးရပြီးတော့၄ဘက်ကနေ6ဘက်ကြာပါတယ်အခုတော့ 2,000 ဝဲလောက်ထိပေးရမှာဖြစ်ပြီးတော့လာနေစီကြာနိုင်တယ်လို့ဘယ်လောက်ကြာမလဲဆိုတာလဲသိချာမသိရပါဘူး
တခြားစီးပွားရေးလုပ်ငန်းတွေလိုပဲတည်ယူပို့ဆောင်ရေးဈေးကြီးတာကြောင့်ဈေးနှုန်းပြင်ပြင်ရောင်းရပါတယ်အမေရိကနဲ့ကမ္ဘာတစ်ဝှမ်းမှာသက်ဆိုင်ရာနေရာတွေစီပို့ပေးဖို့ကြံနေတဲ့တရုတ်နိုင်ငံကလာတဲ့ကွန်တိန်နာအများပြားရှိနေပါတယ်ကမ္ဘာကုန်စည်တည်ယူပို့ဆောင်ရေးအကဲခတ်ခရစ္စတိုဖာတန်က
There's a problem. We don't have enough truck drivers.
ဒေသနာကထရက်ကောင်မောင်းသူအလုံးလောက်မရှိဘူးဖြစ်နေတာပါလွန်ခဲ့တဲ့နှစ်ကစီးပွားရေးလုပ်ငန်းတွေရပ်ကုန်တော့အလုပ်ကောင်းတဲ့ Amazon ကုမ္ပဏီမှာသွားလုပ်ကြပါတယ်အခုကျတော့သူတို့ပြန်ပြောင်းမလာကြတော့ပါဘူ
းမလေးရှား၊ဗီယက်နမ်၊တရုတ်နိုင်ငံတွေအပါအဝင်အာရှတလောင်းမှာကိုဗစ်ကာကွယ်ဆေးရှာပါတာကြောင့်ဒယ်လ်တာမျိုးကွဲကူးစက်မှုတွေဖြစ်ပွားခဲ့ပြီးဆက်ရုံတွေပိတ်ခဲ့ရပါတယ်ရလအနေနဲ့ကတော့ဈေးကွက်အတွင်းကုန်ပစ္စည်းရှာပါခဲ့ပါတယ်တရုတ်ပို့ကိုတစ်ခုတည်းပေါ်မီကိုအားထားမှုကကမ္ဘာတဝန်းကုန်စည်စည်းစင်းမှုနှောင့်နှေးချက်ကြားရတဲ့အကြောင်းရင်းဖြစ်တယ်လို့လည်းပညာရှင်တွေကထောက်ပြပါတယ်သမ္မတဂျိုးဘိုင်ဒန်ကတော့ကယ်လီဖိုးနီးယားကအမေရိကအကြီးဆုံးစစ်ကြမ်းတွေမှာစုပုံနေတဲ့ကွန်တိန်နာ5သိန်းလောက်ကိုအမြန်ဆုံးတည်ယူပို့ဆောင်ပေးသွားမယ်ဆိုပြီးပြောထားတာပါဒါပေမဲ့လည်းတခြားခက်ခဲရင်ဆိုင်ရနိုင်ခြေကိုလည်းထောက်ပြကြပါရယ်မီရှိဂန်ပြည်နယ်တက္ကသိုလ်ကုန်စည်တည်ယူပို့ဆောင်ရေးဘာသာရပ်ဆိုင်ရာပမောက္ခဂျေးဆင်မင်လာက
Even if things are moving off of the boats faster
ဒီမောပစ္စည်းတွေခက်မြန်မြန်ချနိုင်တောင်မှကုတော်တွေကပုံမှန်အချိန်ပဲဖွင့်တာဆိုတော့ပစ္စည်းတွေကိုဘယ်လိုအမြန်ပို့နိုင်မှာပါလဲ
ကုန်စည်ပို့ဆောင်ရမှာမြန်ဆန်ထိရောက်တဲ့လေကြောင်းကိုအသုံးပြုမယ်ဆိုရင်လည်းဈေးစက်ကြီးတာကြောင့်ဒီနည်းလမ်းဟာတိတ်အလုပ်ဖြစ်မှာမဟုတ်ဘူးလို့ဆိုပါရဲအခုလိုအခြေအနေတွေကြောင့်နှစ်ကုန်အားလည်းရရည်ရောက်ဖို့သတင်းပတ်တာလိုတော့ချိန်မှာဈေးဝယ်သူတွေအနေနဲ့ကုန်စည်လုံးကြီးပြီးတော့ပစ္စည်းလက်ဝယ်ရရှိဖို့အခက်ကြုံရနိုင်တယ်လို့ကြေညာသူတွေကပြောရတယ်ခင်ဗျာကားချာရှိစွာမောပန်းနွမ်းနေတာစိတ်မချလင်းတာအိမ်မရတာနှလုံးပြဿနာနဲ့အသက်ရှူရခက်ခဲတာတွေဟာ long covid ယောဂလက္ခဏာတွေဖြစ်ပါတယ်ကိုဗစ်ယောဂအပြင်ကြံကစားပြီးနောက်ပိုင်းမှာအခုလိုလက္ခဏာတွေလက်နဲ့ချီခံစားရတဲ့ဝေဒနာတွေကိုဘယ်လိုကုသမှုပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ပြင်ပြပေးရမယ်ကိုဗစ် -19 ယောဂကုသမှုခံယူပြီးနောက်ပိုင်းမှာဒီယောဂရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုခံစားရကြောင်းလူအတော်များများကပြောလာပါတယ်ကိုဗစ်ကူးစက်ခံရသူတွေရဲ့ဆက်ရှိရာဂိုင်းနှုန်းလောဟာလအတန်ကြာပြီးပုံမှန်အနေအထားကိုပြပြန်ရောက်ဖဲယောဂါတန်ကိုခံစားရကြောင်းကျန်းမာရေးဆိုင်ရာလုပ်ငန်းခွင်ကိုစောင့်ကြည့်တဲ့ Fair Health အဖွဲ့ကြီးကပြောပါတယ်လွန်ခဲ့တဲ့နှစ်ကကိုဗစ်ယောဂါကူးစက်ခံရတဲ့အသက်14နှစ်အရွယ်စီယန်နာမော်တန်က
Oh, my smells came back, but they came back all, like, completely
different. And then they had a car, but they didn't have to do that. And then they had a car, but they didn't have to do that. And then they had a car, but they didn't have to do that.
ရှားဝင်တွေကတော့အခုလိုခံစားရတဲ့လက္ခဏာတွေကို long covid လို့နာမည်ပေးထားသလို WHO အဖွဲ့ကြီးကတော့ covid ရောဂါအပြင်းထန်ခံရပြီးကြာရှည်စွာခံစားရတဲ့နောက်ဆက်တွဲလက္ခဏာ post covid လို့ခေါ်ပါတယ် WHO ပြောခွင့်ရ Janet Dias က
SARS coronavirus 2လို့ခေါ်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာရှိခဲ့ဘူးလားတွေမှာဖြစ်လေရှိပြီး3လကြာနောက်ဆက်တွဲဝေဒနာတွေခံစားရနိုင်ပါတယ်ဒါကိုပျောက်ကင်းအောင်မကုသနိုင်ပါဘူ
းအမေရိကန်ကူးစက်ရောဂါထိန်းချုပ်တာစီဌာန CDC ကချောင်းဆိုးတာခေါင်းကိုက်တာအိပ်မပြောတာမောပန်းနေတာစတာတွေပါဝင်တဲ့ရောဂါလက္ခဏာ18မျိုးလောက်ခံစားနိုင်ရကြောင်းပြောပါတယ် Stanford PEX ဆီကန်ကဒေါက်တာ Linda Gans က
Fatigue is a really common symptom. It's a really dominant one.
မောပန်းတာနဲ့ကျွဲလျက်ဖြစ်တာကအာရုံစူးစိုက်ဖို့ခက်ခဲတဲ့အုန်းနောက်မကြည့်မလင်းဖြစ်တာမျိုးပါ။ဒါကအဆိုးရွားဆုံးတစ်ခုပါ။
အမေရိကန်တဝမ်းမှာ long covid center တွေများတာလာတယ်လို့ covid ရောဂါခံစားပြီးစိတ်ပိုင်းဆိုင်ရာထိခိုက်သူတွေကိုကူညီတဲ့အဖွဲ့တွေလည်းလူမှုကွန်ရက်မှာအများပြားရှိနေပါတယ်စိတ်ပြောင်းလဲမြန်တာစိတ်ကြကြတာတွေကလည်းအဖြစ်များတဲ့ရောဂါလက္ခဏာတွေဖြစ်ပြီးတချို့လူမှုကွန်ရက်အဖွဲ့တွေမှာဆိုရင်တစ်ပတ်ကိုလူ1500လောက်အထိတိုးလာနေပါတယ် covid care group ကလန်နီဘွန်က
ယ
ူနာရီကိုပညာပေးရတာကိုအဓိကထားလုပ်ပါတယ်လို့သူကပြောပါတယ်။ကိုဗစ်ရောဂါအပြင်းထန်ခံစားပြီးနောက်ပိုင်းမှာဖြစ်ပေါ်တဲ့ long covid ရောဂါလက္ခဏာကိုကုသဖို့နည်းလမ်းတွေရှာဖွေဖို့အတွက် NIH အမျိုးသားကျန်းမာရေး Institute ကဒေါ်လာ3,480ကုန်ကြတဲ့အစီအစဉ်ကိုစတင်နေပါတယ်ခင်ဗျာ
။အခုတခါတင်ဆက်မှာကတော့သိပ္ပံနဲ့နည်းပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ။တော်ခင်မျိုးသက်ကပြောပြထားပါတယ
်ကိုဗစ် -19 ကာယရောဂါအတွက်ကာကွယ်ဆေးထုတ်နိုင်ဖို့ကမ္ဘာတလောစူးစမ်းခဲ့ကြရမှာအခုချိန်မှာတော့ထိုးစေးတင်တောက်ဆေးပါရလာနေပါပြီဒီကာကွယ်ဆေးတွေကိုစိတ်ချလက်ချသုံးနိုင်ဖို့အတွက်ဆေးပညာရှင်တွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးဆေးတွေအရေးအသွေးတင်မတိစစ်ဆေးပေးနေတဲ့ American နိုင်ငံ Utah ပြည်နယ် Nelson Lab ကဆေးဝါးစစ်ဆေးရေးဆိုင်ရာအကြီးအကဲဒေါက်ခင်စာဝင်းပြည့်ကိုနေ့နဲ့ပြင်ပြပေးနေပါတယ်ပထမဆုံး COVID-19 အတွက်ဒရေရှုကမ္ဘာကျန်းမာရေးဌာနကအရေးပေါ်သုံးခွင့်ချထားပေးတဲ့ဆေးတွေကိုကြည့်ရအောင်ပါ
အခု WHO နေပြီးတော့ပေးထားတဲ့ confirmation ပေးထားတဲ့အဒီအခုရှိပါတယ်။ဒီမှာအဆုံးက Pfizer, Moderna, Johnson & Johnson, AstraZeneca စီ AstraZeneca ရဲ့ formula ကိုအိန္ဒိယမှာထုတ်တာကိုရှိရော။ပြီးတော့ Sinopharm and Sinovac. အဲ့ဒီ9မျိုးစလုံးကိုတော့ WHO ကနေပြီးတော့သူကဒီဒီဆိုင်ရာမှာသုံးလို့ရအောင်လို့ဆိုပြီးသူတို့ကနေပြီးတော့သူတို့သတ်မှတ်ချက်တွေနဲ့ကန့်ကြီးရဲ့ဆိုလို့ရှိရင်ဒါ confirm ထားတဲ့အားရှိပါတယ်ရှင်။
အခုနောက်ဆုံးတောက်ဆေးပါပေါ်နေပြီအဲ့ဒါဘယ်ကုမ္ပဏီရပါလဲ
တောက်ဆေးပေါ်နေရဆိုတော့ MRK Mark လို့ခေါ်တဲ့ကုမ္ပဏီကနေသူတို့ထုတ်တာပါဒီ market ထုတ်တဲ့ဆေးရနာမည်ကသူက Monopiravir Monopiravir ဆိုတော့ဆေးရနာမည်နောက်ဆုံးပါတယ် VIR ဆိုတာပါဆေးတွေထုတ်တဲ့ဟာရဲ့အကောင်လုံးမှာသူတို့ကဒီသတ်မှတ်ချက်ကပေါ့ဒီအနောက်မှာသူ VIR ဆိုတဲ့ဟာလေးကိုမှတ်ထားတယ် virus ကြောင့်မလို့ဖြစ်တဲ့ရောဂါမှန်မများသူပေးတဲ့ဟာလေးမှာ VIR ဆိုတဲ့ဆေးနောက်ဆုံးသတ်မှတ်ပါတယ်COVID စားပြီးကာကွယ်ဆေးမပေါ်ပြန်တော့ဟာဆေးတွေ COVID လူနာတွေကိုဆေးသွင်းရဆိုတော့ဆိုတော့ဟာလေ Remdesivir ဆိုရဲဟာသူဆိုလို့ရှိရင်လေ VIR ဆိုပြီးနောက်မှာပါတယ်သူကတော့ထိုးဆေးဒီတစ်ခုကတော့တောက်ဆေးတောက်ဆေးဆိုတော့ဘာပို့ပြီးတော့အဆင်ပြေပါလဲဆိုတဲ့အခါကျတော့ထားဖို့ပယ်ယူရတဲ့ပယ်ယူပို့ဆောင်ရေးတွေမှာပို့ပြီးတော့အဆင်ပြေသွားတယ်အဲဒီကိန်းကျထအခက်ခဲတွေကျော့သွားတယ်ပြီးတော့အနေနဲ့အရက်ရက်ကိုသူတို့ပို့နိုင်တယ်ပြီးတဲ့အခါကျတော့သူကကျော်ပြီးတော့ချင်းချင်းဘလောက်ထိုးရတာတို့အဲ့လိုမျိုးဟိုမရှိတော့တဲ့အတွက်ကြောင့်မလို့သူကစိတ်ကတည်းကခံလို့ရတယ်။ကြာကြာလေးနည်းနည်းပို့ခံတယ်ပေါ့နော်။အဲသူ့ရဲ့အားသာချက်တွေအများကြီးပို့ပြီးတော့ရှိတယ်။နောက်ပြီးတော့သူကထိုးပေးမဲ့လူမလို့တော့ကိုယ့်အနေကိုအိမ်မှာရေနဲ့တောက်လို့ရတယ်ဆိုတဲ့အခါကျတော့အဲ့ဒီကလည်းအများကြီးပို့ပြီးတော့အကျိုးသက်ရောက်မှုကပို့ပြီးကျေပြတယ်ပေါ့နော်။အဲ့ဒီဟာတွေအကြောင်းမလို့သူတို့ကတော့ဒီဟာကိုနိုးမှ30ရက်နေဟိုသူတို့ဖြန့်လို့ရအောင်လို့သူခွင့်ပြုမဲ့ရပြီးတော့ဟာဖြန့်လို့ရအောင်ဆိုပြီးတော့ဥတည်နေတယ်ရမရတော့ဒီမှာတော့အချိန်လေးပေါ်မှာပဲအဲ့ပေါ်မှာလည်းကြည့်ရမှာပါဟုတ်ဟုတ
်ဆိုတော့ထိုးဆေးတွေရောတောက်ဆေးတွေရောပေါ့နော်ဟုတ်ဘူးပေါ်လာနေတယ်အဲ့ခါမှာဒီဆေးတွေရဲ့စိတ်ချမှုအတွက်ကိုဒေါက်ခင်ဇာဝင်းပြည့်တို့တက်ခွဲကန်းဌာနနေဘယ်လိုစမ်းသပ်ပေးလဲအဲ့ဒါလေးပြောပြပေးပ
ါဟုတ်ဆိုတော့ဆေးရတော့အမျိုးမျိုးစမ်းရတယ်ပေါ့ဆေးဒီ FDA ရဲ့ခွင့်ပြုမိတ်တစ်ခုကိုရဖို့ဆိုလို့ရှိရင်တို့ရဲ့သတ်မှတ်ချက်အမျိုးမျိုးရှိတယ်ဒီဆေးရဲ့အနည်းငယ်တကယ်ထိရောက်ပလားအာနောက်ပြီးတော့ဟိုဘေးမှာဆိုချိုဘယ်လောက်ရှိကြလဲအဲ့ဒီဟာတွေပြင်ဖို့ဆိုဆေးရဲ့ packaging ကိုလည်းတို့ကကြည့်ရတယ် packaging ကိုဥပမာဒီတောက်ဆေးဆိုလို့ရှိရင်ဒီတောက်ဆေးကိုထည့်မဲ့ဟိုဆေးကလေးခဲကလေးတွေဒီတောက်ဆေးနဲ့သွားပြီးတော့ဓာတ်ပြင်မှာဒါမျိုးလေးရစားကျွန်မတို့ဌာနအတွက်ကကြတော့ထိုးဆေးတွေကိုစစ်တာထိုးဆေးတွေမှာဆိုလို့ရှိရင်ထိုးဆေးမှာပါတဲ့ပါဝင်တဲ့ပစ္စည်းအပြင်တခြားဘာမှမပါအတူရှိနော်ဘာလဲဆိုတော့ကာကွယ်ဆေးတွေထုတ်တဲ့အခါမှာပြီးတော့ manufacturing process တွေတော့တုတ်ထုတ်မယ်ဆိုလို့ရှိရင်အလုံးကြီးဘဏ္ဍာအဲ့လိုမျိုးထုတ်မယ်ဆိုလို့ရှိရင်ဆိုတော့ဒီတော့တုတ်ထုတ်လိုက်တဲ့အချိန်မှာတုတ်တိုင်းမှာတော့ quality မှီပါတယ်ဆိုတော့ record ရှိရတယ်။တကယ်လို့မှီဘူးဆိုလို့ရှိရင်ဒီထုတ်ထားတဲ့ဟာတစ်ခုလုံးကိုပြစ်ပြစ်ပြီးတော့တော့နောက်တစ်ခုပြန်ထုတ်ပါ။အဲ့တော့ဒီ quality control အရင်အရေးကြီးတယ်ပေါ့
။ဒီလိုမျိုးစမ်းစစ်ဆေးတဲ့အခါမှာတွေ့ရောတွေ့လားဒီအမျိုးပေါ့နော်ဆန်ဟို quality မမှီတဲ့ဆေးမျိုးရောရှိပါလား
ရှိတယ်ပိုက်တွေကနေပြီးဆင်းလာတာတို့ဒါပေါ့ဒီစီကြီးတွေပေါ့ဒီလောင်ကန်ကြီးတွေကနေပြီးတို့ဒီဆေးတွေကိုတို့ထွက်လာတဲ့ဟာတွေပြီးတော့အဲ့လိုမျိုး manufacturing process မှာတနည်းရရမှာတို့ကအမှုံလေးတွေထွက်တယ် particulate matter ဆိုတဲ့ဟာရှိအမှုံလေးတွေပါလာတဲ့ဟာကိုကျွန်တော်တို့ဒီစက်ထဲမှာစစ်တာတို့ microscope နဲ့ကြည့်ပြီးတော့ရည်တာအဲ့လိုမျိုးလုပ်ရတယ်လုပ်ပြီးရခါကျရင်တကယ်လို့တို့ကနေပြီးတော့ဘယ်နာလိုနေတာဘယ်နာပါလာတာလည်းမသိဘူးဆိုလို့ရှိရင်အဲ့ဒီခါကျတော့ကျွန်တော်တို့က light microscope တခြား advanced microscope နဲ့ကျွန်တော်တို့ထပ်ပြီးတော့တက်ခွဲထိုက်ကြည့်ရတယ်အဲ့လိုမျိုးဟာမျိုးရှိတယ်ဆိုတော့တို့မမှီဘူးဆိုလို့ရှိရင်တို့ကပြန်ပြီးတော့ light ကဘယ်နေရာဘယ် process မှာတို့မမှီခဲ့တာလဲဆိုတော့နောက်ဆုံးဒီစေးပလင်းရလာပြီးပြီဆိုတဲ့အချိန်မှာဒီပိုက်ရေပိုက်မှာဖြစ်ခဲ့တာလားဒါမှမဟုတ်လောင်ကန်မှာဖြစ်ခဲ့တာလားဒါမှမဟုတ်လူထုတ်တဲ့နေရာမှာအဆင်မပြေတာဒါဘယ်နေရာမှာချိုရင်းသွားရဲဆိုတာကိုပြန်လိုက်ကြတယ်ပေါ့နော်စေးမျိုးမျိုးမှာတို့ကဘယ် setup ကိုတို့ကမှီအောင်လို့တို့လုပ်တာလဲဆိုကျွန်တော်တို့အခုဒီ US မှာလုပ်နေတဲ့ဟာဆိုလို့ရှိရင်တို့က United States Pharmacopoeia ဆို Pharmacopoeia Standard USP Standard ဆိုရှင်တို့ particulate matter ဆိုလို့ရှိရင်ဒီအမှုံလေးတွေကဘလောက်ဥပမာ25 milliliter ဆိုဘလောက် milliliter မှာဘယ်နှမှုံလဲရှိရဆိုတော့တို့အဲ့လိုသတ်မှတ်ချက်ရှိအဲ့သတ်မှတ်ချက်ကို fail ဖြစ်တယ်ဆိုလို့ရှိရင်ကဲမရဘူးကိုရီးယားနေတို့ဆေးရ quality မမှီဘူးငါတို့စစ်လိုက်တဲ့ဟာမှာအဲ့လိုကျတယ်ဆိုလို့ရှိရင်တို့ကဘာကြောင့်ကျတယ်လဲဆိုတဲ့ဥစ္စာကိုတို့မှာဟို record တို့မှာရှိရတယ်။နောက်ဘယ်နေရာမှာတို့ဒီကျတဲ့ဟာ remedial action ဆိုတဲ့ဟာပေါ့ဒါ FDA ရဲ့သူရဲ့ CFR Code of Federal Regulation ကြီးအရာပေါ့ပြန်ပြီးတော့စစ်တာပြန်ပြီးစစ်ပြန်တို့ကတို့ကို audit ပြန်ဝင်ရမှာ။လာတိုင်းမှာဘယ်လိုစစ်တယ်အတုတ်တိုင်းမှာဘယ်လိုစစ်တယ်ဆိုတဲ့အဲ့လိုမျိုး folder ကြီးတွေနဲ့ထားရတယ်။ကျမတို့ဘက်ကနေပြီးတော့စစ်သမျှဟာတွေပေါ့ကျွန်တော်တို့ record keeping ထားရတယ်။အဲ့ဒါမှ FDA ကြည့်တဲ့ချိန်လာပြီးတော့စစ်မယ်။ဘယ်ဟာမဆိုကျွန်တော်တို့ကထုတ်ပြမယ
်။ဆေးကိုထိုးဖို့အတွက်ကိုစိတ်မချပဲဖြစ်နေတဲ့လူတွေအတွက်ဆိုရင်ဒီလိုမျိုးစစ်တယ်ဆိုတာသိကြတယ်ပေါ့နော်စိတ်အေးရတယ်တကူစိတ်အေးရတယ်ပေါ့နော်ဟုတ်ကဲ့ဆိုတော့ဒေးဒဆိုးကျိုးတွေကဒီဟိုမတန့်ရှင်းမှုတွေကနေဖြစ်လာနိုင်တယ်ဆိုတော့ဘယ်လိုမျိုးအဓိကပေါ့နော်ဘယ်လိုမျိုးဟာတွေမတန့်ရှင်းဘယ်လိုမျိုးဖြစ်တယ်လဲဒေးဒဆိုးကျိုးဘာတွေရှိတယ်လဲအဲ့ဒါလေးပြောပြပေးပါအများကြီးရှိန
ိုင်တယ်ဒါမတည့်မှုမျိုးမျိုးရှိရမပါသင့်တဲ့ကိစ္စတွေပေါ့မတန့်စင်တဲ့ဥစ္စာဖြစ်တဲ့ဟာမျိုးဆိုလို့ရှင်လူကနည်းနည်းလေးအလယ်ကြီးဖြစ်တာလောက်ကနေပြီးတော့ဓာတ်မတည့်မှုပေါ်မူတည်ပြီးတော့ဒါမှမဟုတ်ဘေးရဆိုးကျိုးပေါ်မူတည်ပြီးတော့အဲ့လိုအဆင်စင်သူအသက်ဆုံးရှုံးလိုက်တဲ့အထိ risk ရှိတယ်။ဆက်ကကျွန်တော်တို့လည်းဒီလိုစိတ်ကြတဲ့အချိန်မှာဆိုလို့ရှင်လူတွေကိုဒုက္ခမဖြစ်စေအောင်လို့ကိုယ်တွေဘက်ကနေပြီးတော့အတတ်နိုင်ဆုံးစစ်ပေးရတယ
်။ဒေါက်ခင်ဆာဝင်းပြည့်ပြောကြခြင်းလည်းပဲဒီတင်ပြတဲ့စိတ်တန်တဲ့အနေနဲ့ကဏ္ဍကိုဒီမှာပဲရန်လာလိုက်ကြရစီနောက်တစ်ပတ်မှာပြန်ပြီးဆက်ဆံပါမယ
်စိတ်ပန်တဲ့နေပညာကဏ္ဍတွေကိုတောက်ကြနေညတိုင်းနဲ့စနေနေ့မနေ့ကင်းတိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကိုအကြံပေးစာတွေပေးပို့လို့ရဆိုရင် burmese@voanews.com ဆိုတဲ့အီးမေးလ်လိပ်စာကိုစာရေးသားနိုင်ကြောင်းအသိပေးချင်ပါတယ်။အခုတော့တည်င်းအချင်းချုပ်ကိုဒေါကင်မျိုးတက်ကတလှည့်ပြောပြပေးပါဦးဗျာ
။ရန်နိုင်ကင်ပြည်ပကြရီကြီးခွားလာနေတဲ့မြန်မာနိုင်ငံမှာအခြေအနေတွေပိုးပြီးဆိုးမလာခြင်းနိုင်ငံတကာအတိုင်းဝန်ကနေဝိုင်းဝန်းဖြည့်ရှင်းချဖို့အတွက်ဒီတည်င်းဘက်ကတာဝန်တက်တန်းကုံဆုံးတော့မယ်။ကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းထရက်နာဘတ်ကတိုက်တွန်းလိုက်တယ်လို့အထွေမှုချုပ်ယုံကပြောပါတယ်။ဒေတာရင်းမှာစစ်တပ်ကအင်အားတိုးချက်နေတဲ့အတွက်ပဋိပက္ခတွေပြင်းထန်လာမယ့်အလားအလာတွေရှိနေတယ်လို့လည်းပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ NLD နိုင်ငံကဥဝန်ထိန်ကိုနေပြည်တော်တရားရုံးတရုံးကနေနိုင်ငံတော်အခြေညိုပြစ်အောင်လှုပ်ဆောင်မှုပုံမှ124နဲ့ဆွဲချက်တင်ပြီးတောက်ကြံလေးကထောင်နဲ့အနှစ်20ချမှတ်လိုက်ပါတယ်။အဲ့ဒီအတွက်အထက်တရားရုံးကိုအယူခံဝင်သွားမယ်လို့သူရဲ့ရှေ့နေကပြောပါတယ်။ပြီးခဲ့တဲ့ February 1ရက်စစ်တပ်အာဏာသိမ်းပြီးနေပြည်တော်မှာသတင်းဌာနတချို့နဲ့တွေ့ဆုံပြီးပြည်သူတို့ပန်ကြားချက်ဆိုပြီးပြောဆိုခဲ့ပြီးတဲ့နောက်မှာရဲအငင်းငယ်တွင်မှာပဲသူ့ကိုဖမ်းဆီးပြီးနိုင်ငံတော်အခြေညိုပြစ်ဆင်မှုဆိုပြီးတရားစွဲခဲ့တာလည်းဖြစ်ပါတယ်။ဆူရမှာစနေနေ့ကစနေနေ့မှာကျင်းပဖို့စီစဉ်နေတဲ့ဆန္ဒပြပွဲတွေမှာပါဝင်တဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအာဏာသိမ်းထားတဲ့စစ်တပ်ကနေဘလို့မှအကြမ်းဖက်မှုတွေမလုပ်ဖို့အမေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့တနင်္လာနေ့ကစပြီးအရတအစုကပြန်လည်အုပ်ချုပ်ဖို့လိုလားကြောင်း
ီသူတွေကလမ်းမတွေပေါ်ထွက်ပြီးဆန္ဒပြနေကြတာလည်းဖြစ်ပါတယ်။တကြွဆုပ်ရှားသူတွေက leave ထွက်သွားဆိုတဲ့ကြွေးကြော်စံနဲ့ပန်းနဲ့ချီပြီးစနေနေ့မှာချီတက်ဆန္ဒပြဖို့အတွက်စီစဉ်နေတာလည်းဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။တည်ရင်ချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်းမီနဲ့နစ်အိုင်ဗန်နော့ဖ်တို့ဖြစ်ကြပါတယ်။VOA စနေနေ့မနေ့ကအစီအစဉ်လေးကိုလိုင်းဒိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သရဆင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ This program has